Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇူလိုင်လ17ရက်ဂျာကာပတိနေ့ညပဲအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ25/30/51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ဟောမုစီလက်ချာကဖြတ်သန်းမဲ့ဗြိတိရှ်ရင်းနှီးနယ်သင်္ဘောတစ်စင်းကိုအီရန်သင်္ဘောတွေချပြန်ဟန်တာဖို့ကြိုးပမ်းခဲ့တယ်လို့ဗြိတိနိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်ဂျပန်နိုင်ငံနဲ့ကုန်သွယ်ရေးတန်တပိုင်အရင်းပွားမှုတွေကြီးထွားလာနေတာကိုအမေရိကန်ကကြားဝင်ညှိနှိုင်းပေးဖို့တောင်ကိုရီးယားကအခုညတောင်းလိုက်ပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆုမျက်မုံနဲ့သူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာအေးအေးရခိုင်လက်နက်ကင်အဖွဲ့ကိုငွေကြေးထောက်ပံ့နေတယ်ဆိုတဲ့ဆွဆွဲချက်နဲ့စင်ကာပူရောက်ရခိုင်အမျိုးသားတချို့ပြည်နှင်တံပေးခံရတာနဲ့ပတ်သက်ပြီ
းမလေးကလည်းသူတို့ရောက်တာလည်းချက်ချက်ပဲသူတို့လာကြွယ်လူတွေနဲ့ကားပေါ်တက်သွားတာပေါ့နော်လက်ရှိအချိန်တော့
ရခိုင်အမျိုးသားကွန်ရက်တောင်ဝန်ရှိသူတို့ပြောကြားသွားတာပါဒီအကြောင်းနဲ့အတူမြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ရခိုင်ဒေသတွားရောက်ဆွေးနွေးတဲ့အကြောင်းဒဝဲတီခီအဝေးပြေးလမ်းမကြီးစီမံကိန်းကြောင့်တော်ရင်ဒရိဆန်ဒီမျိုးတွဲရမယ့်အချိန်လေးအယာဝတီချင်းတွင်လေးမြို့မြစ်ကဒီစိုးရင်ရေမှရောက်လာတာကိုသတိပေးထားတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
ဟောမုစီလေချာကဖြတ်သန်းမဲ့ဗြိတိရှ်ရင်းနှီးနယ်သင်္ဘောတစ်စင်းကိုအီရန်သင်္ဘောတွေချပြန့်ဟန်ထားဖို့ကြိုးပမ်းခဲ့တဲ့အကြောင်းဗြိတိနိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်အနောက်ရှေ့ပြီးခဲ့တဲ့အီရန်သင်္ဘော၃စင်းကတော့ဖိရှားစစ်တမောစင်းကသတိပေးခဲ့ပြီးရင်တော့လက်လျှော့သွားခဲ့တဲ့အကြောင်းလည်းကြီးညာချက်မှာဖော်ပြထားပါတယ်။ UN တော်လိုင်းပြည်ဆောင်တပ်ဖွဲ့ကတော့ဗြိတိနိုင်ငံရဲ့ဆွဆွဲချက်ကိုငြင်းဆန်ခဲ့တာပါ။ UN ဆွေးရအားပေါ် First Thing ဌာနကတော့ကင်းလက်တမောတွေပုံမှန်တာဝန်ယူရတာဖြစ်ပြီးပြည်ပကတမောတွေထူးသဖြင့်ဖိရှားတမောတွေနဲ့ပြဿနာတစ်စုံတစ်ရာမရှိခဲ့ကြောင်းလည်းဖော်ပြခဲ့ပါတယ်။နိုင်ငံတကာကပိတ်ဆို့တံခါးမှုတွေကိုချိုးဖောက်ပြီးစီးပွားနိုင်ငံကိုရင်းနှံတင်ဖို့ကိုကြိုးပမ်းတယ်လို့မတင်ပါနဲ့။ဒီရင်းနှီးနှီးတင်မတော်စင်းကိုပြီးခဲ့တဲ့သတင်းပတ်တဲ့ဖန်စီခဲ့တဲ့အပေါ်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးဗြိတိနိုင်ငံကိုအီရန်သမ္မတဟာဆန်ရူဟာနီကမနေ့ကကပဲသတိပေးခဲ့ပေမဲ့ဘလို့ကျိုးဆက်မျိုးလဲဆိုတာကိုတော့တိတိကျကျမပြောပါဘူး UN တော်လိုင်းပြည်ဆောင်တပ်ဒုတိယတပ်မှူးရင်တပ်ဒုပိုချုပ်ကြီးအယ်လီဖရာဘီကတော့တင်မတော်ဖန်စီမှုဟာအမေရိကန်နဲ့ဗြိတိန်တို့ရဲ့မိုက်မဲတဲ့လုပ်ရည်အဖြစ်နဲ့ပြောဆိုခဲ့ပါတယ်ဒီစာရင်းလွန်ညွန်ရေးကိုဒီပါစီမဲ့လုပ်ရည်တွေကိုအဆုံးသတ်ဖို့ဆိုပြီးအီရန်ပေါ်အမြင့်ဆုံးပြားပေးမဲ့မူဝါဒအရအမေရိကန်ကဖိတ်ဆို့တံခါးမှုတွေကိုတုံ့ပြန်ချမှတ်ခဲ့တယ်လို့ရင်းနှီးတင်ပို့မှုတွေကိုပိတ်ပင်ခဲ့ရတာဆက်လို့ပါရှန်ပင်လယ်ကွေ့ဒေသမှာအမေရိကန်နဲ့မဟာမိတ်တွေနဲ့အီရန်နိုင်ငံတို့ကြားတင်းမာမှုတွေကြီးထွားလာနေတာပါဗြိတိန်ကာဝေးဝန်ကြီးကလည်းဒီကနေ့ဖြစ်ရပေါ်စိုးရိမ်တဲ့အကြောင်းနဲ့တင်းမာမှုတွေရောပေါင်းအောင်ကြိုးပမ်းဖို့လည်းအီရန်နိုင်ငံကိုတိုက်တွန်းခဲ့ပါတယ်
အမေရိကန်ပြည်ထောင်စုကအီရန်ပေါ်စီးပွားရေးအရဒဏ်ခတ်အရေးယူမှုတွေကိုမကြခင်တိတိကျကျတိုးမြင့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။အမေရိကန်ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကြောင့်အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာသဘောတူညီမှုတွေကိုအီရန်ကချိုးဖောက်ပြီးအကြက်ကင်နေတယ်လို့အမေရိကန်ကစွပ်စွဲနေချိန်မှာပဲသမ္မတကအခုလိုဒဏ်ခတ်မှုတွေတိုးမြင့်မယ်လို့ပြောကြားခဲ့တာပါ။အီရန်မှာယူရေနီယံပိုင်ဆိုင်ခွင့်နဲ့တန့်စင်ခွင့်ကိုနိုင်ငံတကာနဲ့သဘောတူထားတာထက်ကိုကျော်လွန်ပိုင်ဆိုင်တန့်စင်နေပြီလို့အီရန်နိုင်ငံကမကြခင်တော့ကပဲကြေညာထားတာပါ2015ခုနှစ်ကရရှိခဲ့တဲ့အဲ့ဒီသဘောတူညီမှုတွေကနေအမေရိကန်နှုတ်ထွက်ပြီးအီရန်ပေါ်တန်ခတ်မှုတွေကိုပြန်လည်ချမှတ်နေတာဖြစ်ပါတယ်တန်ခတ်အရေးယူမှုတွေကိုမကြခင်တိတိကျကျထပ်ပြီးတိုးမြင့်မယ်လို့ဒမရထရမ်က Twitter ပေါ်မှာမနေ့ကရေးသားခဲ့ပါတယ်အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုတိုးမြင့်ဖို့ယုံကြည်ရလောက်တဲ့အကြောင်းအချက်မရှိဘူးလို့အမေရိကန်အစိုးရကလည်းနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကိုပြောကြားခဲ့ပါတယ်အီရန်ကယူရေနီယံပိုင်ဆိုင်တဲ့အရေးအတွက်နဲ့တန့်စင်မှုအဆင့်မြင့်ခဲ့တဲ့လုပ်ရက်ကိုပြန်ပြင်ဖို့နဲ့နောက်ထပ်ဆက်မလုပ်ဖို့အတွက်အမေရိကန်အစိုးရကတောင်းဆိုထားပါတယ်။ဒီချိန်ထဲမှာပဲအမေရိကန်အနေနဲ့အီရန်အစိုးရနဲ့ကြိုတင်ကန့်သတ်ချက်တွေမထားဘဲညှိနှိုင်းမှုတွေလုပ်ဖို့တကားဖွင့်ထားတယ်လို့အမေရိကန်ကပြောကြားထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လက်ရှိနဲ့အရင်ဆိုးရအရာရှိတွေစီးပွားရေးပုံဝင်တွေကိုတရားရေးလုပ်ငန်းတွေမှာနောက်ဆက်ဟန်တားမှုအချင်းပြေချစားမှုလက်ဆက်တီးတာမှာတရားဝင်ဝင်လာတဲ့မိသားစုတွေကကလေးတွေကိုခွဲခြားထင်းထင်းနဲ့မူဝါဒနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစစ်ခုအမိန့်စာထုတ်သိမ်းမသင့်အောက်လွတ်တော်တရားရေးကော်မတီမှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဆွေရဖော်ဝင်တွေကိုမင်းမြန်ဝင်ရောက်နဲ့ထောက်ထားပြီးတောင်းခံရမှာသမ္မတအင်ဂျီရိုနဲ့ဆွေရဌာနတွေကပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတဲ့အပေါ်ကော်မတီမှာဥဆောင်နေတဲ့ တိုက်ခံဒီမိုကရေစီကစိတ်ပြည့်နေကြတာပါသူများရဲ့ Republican Party ကအမှတ်တီးကတော့ဒီမိုကရေစီရဲ့စုံစမ်းစစ်ဆေးမှုတွေကအချိန်ဖြုန်းတဲ့ကိစ္စဖြစ်ဝေဖန်ထားတယ်လို့အင်ဂျီရောတိုင်းနိုင်ငံပုဂ္ဂိုလ်ဟောဒေါ်မကန်အပါဝင်တာဝန်ရှိသူတို့ချို့ကော်မတီရဲ့မင်းကုန်းတွေကိုမဖြေဖို့အင်ဂျီရောကညွှန်ကြားထားပါတယ်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အင်ဂျီရောကကန့်ကွက်မှုတွေအချိန်ကြီးလုပ်ခဲ့တယ်လို့မနေ့ကလည်းသမတ်ထရန့်ကဒီမိုကရေစီရဲ့နိုင်ငံအောက်လန်းနီဖြစ်တဲ့တူတာလူမှုကွန်ရက်ကနေဝေဖန်ပြောဆိုခဲ့တာပါအလို့တော်တရားရေးကော်မတီကတော့သမ္မတရဲ့အကြီးအကဲချန်ပီဂျန်ဝဲကိုရှနာအမျိုးသားလူငယ်ရေးချန်ပီပုဂ္ဂိုလ်မိုက်ကယ်ဖလင်အင်ဂျီရောအရာရှိချိုဟောင်ဂျွန်ကယ်လီရှင်းနေချိုဟောင်ဂျက်ဆက်ရှင်နဲ့လက်တော့ရှင်းနေချိုဟောင်ရော့ရော်ရစ်စတိုင်းတို့ကိုကွန်ပျူတာဂျေရိုနက်လာကစင့်ခေါ်ခွင့်ပြုတင်မင်းမဲခွဲဆုံးဖြတ်ဖို့အင်္ဂါနေ့ကပဲကြေညာခဲ့တာပါကွန်ပျူတာစင့်ခေါ်ဖို့စီရင်ပြည့်စုံထားတဲ့လူ၁၂ယောက်ထဲမှာတော့သမ္မတထရန့်စီရင်ဖွဲ့တော်ဝင်ကဟောင်းကော်ရီလိုဝင်ဒေါစကီနဲ့2016သမ္မတယူကောက်ပွဲအတွက်မဲဆွယ်စီရင်ကာလမှာသမ္မတလောင်းထရန့်နဲ့ဖောက်ပြန်ခဲ့တယ်လို့ဆွဆွဲခဲ့တဲ့မြန်မာပြည်သူကိုနှုတ်ပိတ်ခပေးခဲ့တယ်လို့ဆိုရဲမီဒီယာလုံငန်းရှင်ဒေးဗစ်ဘက်ကာလိုလည်းပါဝင်ကြပါတယ်
အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့10နှစ်ကျော်လုံးကအသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုလိင်ကုံကူးမှုနဲ့တရားစွဲခံခဲ့ရတဲ့ဘီလီယနာတထေးဂျက်ဖရီအက်စတင်းကိုထောင်ဒဏ်လျှော့ပေါ့ပေးဖို့ပြည်ထောင်စုတရားသူကြီးတာဝန်ထမ်းနေစဉ်တုန်းကသဘောတူခဲ့တာနဲ့ပတ်သက်လို့လက်ရှိအလုသမားဝန်ကြီးအလက်ဇန်ဒါအကော့ဆာကခုခံပြောကြားခဲ့ပါတယ်အဲဒီတော့ကပြည်ထောင်စုတရားရုံးကဝင်ရောက်မဆောင်ရွက်ခဲ့ရင်Jeffrey Epstein အနေနဲ့ပြည်내အဆင့်မပြင်းထန်တဲ့ဆွဲချက်တွေတင်ခံရပြီးထောင်ကျမဲ့အခြေအနေကလည်းလွတ်သွားနိုင်တယ်လို့ဝင်းကြီးအကော့စတာကပြောပါတယ်။လိမ်မိုင်းဆိုင်ရာ Epstein ကျူးလွန်ခဲ့တဲ့အမှုတွေအတွက်သူ့ကိုထောင်ချနိုင်ဖို့အဓိကထားဆောင်ရွက်ခဲ့တာဖြစ်တယ်လို့သူ့ရဲ့လုပ်ရက်နဲ့ပတ်သက်ပြီးဝင်းကြီးကခုခံပြောကြားပါတယ်။2008ခုနှစ်တုန်းက Florida ပြည်နယ်အစိုးရရဲ့တရားစွဲတဲ့အမှုအပေါ် Epstein ကအပြစ်ရှိကြောင်းဝန်ခံပြီးထောင်ဒဏ်လျှော့ပေါ်ရေးကိစ္စမှာသူ့ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဝင်ကြီး Alexander Acosta ကိုယာရုကနေနှုတ်ထွက်ဖို့အထိအောက်လွှတ်တော်ထိပ်တန်းဒီမိုကရက်အမတ်2ယောက်အပါအဝင်လွှတ်တော်အမတ်တွေကတောင်းဆိုနေကြတာပါဒီအမှုမှာ Jeffrey Epstein ကထောင်ဒဏ်13နှစ်ကျခဲ့ပေမဲ့ထောင်ကျနေတဲ့မှာရက်တော်တော်များများမှာသူ့ရဲ့ရုံးခန်းကိုတွားပြီးရုံးတက်ခွင့်ရခဲ့တာပါအဲ့ဒီချိန်တုန်းက Jeffrey Epstein အပေါ်ပြည်ထောင်စုတရားရုံးမှာစုံစမ်းမှုဟာလည်းအဆုံးတက်ခဲ့ပါတယ်ဒါပေမဲ့အခုသတင်းပတ်ထဲမှာနယူးယောက်မြို့ကပြည်ထောင်စုအစိုးရရှင်းနေတွေကဗီလီယနာတထေး Epstein အပေါ်အမှုသစ်တွေနဲ့တရားစွဲပါတယ်အသက်မပြည့်သေးတဲ့မိန်းကလေးငယ်ဒါဆင်တဲ့ချီကိုလိမ်မိုင်းဆိုင်ရာအမျက်ထုတ်မှုဒေါ်လာရာချီပေးနှိပ်ခိုင်းပြီးတော့လိမ်မိုင်းဆိုင်ရာမှာဆောင်ရွက်ဖို့တောင်းဆိုမှုစတဲ့အမှုတွေနဲ့တရားစွဲထားပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ95 kHz 1695 92 kHz 930052 kHz 5885တို့ချင်းစနေတနေ့ရက်မှာ990 kHz 1505မှနေပြီးထုတ်လွှင့်ပေးပါတယ
်ရှင်။ဒီအမေရိကန်တန်ကြီးမှာပိုင်းစီစီရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဂျပန်နိုင်ငံရဲ့ကုန်သွယ်ရေးတန်တမာရေးအငင်းပွားမှုကြီးထွားလာနေတာကိုအမေရိကန်ကကြောင်းဝင်ညှိနှိုင်းပေးဖို့တောင်ကိုရီးယားကအကူအညီတောင်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုက Apple နဲ့တရုတ်နိုင်ငံက Huawei လိုကုမ္ပဏီကြီးတွေကိုပစ္စည်းတွေထင်သွင်းနေတဲ့ Samsung Electronics နဲ့ SK Hynix တို့ပါဝင်ကွန်ပျူတာ chip နဲ့အစီအမံလက်ကမ်းဖုန်းတွေထုတ်လုပ်တဲ့တောင်ကိုရီးယားကုမ္ပဏီတွေအတွက်အရေးကြီးတဲ့ကွန်ပျူစီ၃မျိုးတင်ပို့မှုတွေကိုဂျပန်နိုင်ငံကပြီးခဲ့တဲ့သတင်းပတ်မှာပဲကန့်တတ်ခဲ့တာပါဒုတိယကမ္ဘာစစ်ကာလအတွင်းကိုရီးယားကျွမ်းဆောင်ကိုဂျပန်နိုင်ငံကကြီးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက်ဂျပန်ကုမ္ပဏီတွေမှာအတင်းအကျပ်အလုပ်ခိုင်းစေခံရတဲ့ကိစ္စပေါ်ဆက်စွန်းနေတဲ့ချီအငင်းပွားနေရာတွေကိုအခြေခံပြီးနိုင်ငံခြားတင်းမာမှုတွေပေါ်ပေါက်နေတာပါဒီကိစ္စနဲ့ပတ်သက်လို့ဒီသတင်းပတ်အစောပိုင်းမှာပဲဆူဇန်နိုင်ငံဂျနီဗာမြို့ကကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO မှာတောင်ကိုရီးယားကထပ်မံတင်ပြခဲ့တာပါနိုင်ငံခြားအငင်းပွားမှုကြောင့်တောင်ကိုရီးယားကုမ္ပဏီတွေနင်းနာနေရတယ်လို့ကမ္ဘာတဝန်ကုန်စည်လက်ပတ်မှုတွေနဲ့အမေရိကန်ကုမ္ပဏီတွေကိုပါထိခိုက်နေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကန်ကျုံဝါကအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုတယ်လီဖုန်းကနေပြောခဲ့ကြောင်းလဲတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီမှာမူတည်ကြောင်းတောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်သုံးနိုင်ငံကြားဆက်ဆံရေးမှာစိုးရိမ်ပေါ်ပေါက်လာနေကြောင်းလဲတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကသတိပေးခဲ့တာပါ။မနေ့ကဝါရှင်တန်ကိုရောက်လာတဲ့တောင်ကိုရီးယားအမျိုးသားလူညွန်ရေးဌာနဒုတိယအကြီးအကဲကင်ဝေါန်ချိုကတော့သူခီးစဉ်အတွင်းဒီကိစ္စကိုအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးမယ်လို့ဒင်းနောက်တွေကိုပြောဆိုထားပါတယ်။
တရုတ်နိုင်ငံရှင်ကျန်းဒေသကဝီဂါမွတ်စလင်တွေနဲ့တခြားမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့ပြုမှုဆောင်ရွက်ချက်တွေကိုကုလသမဂ္ဂဆိုင်ရာတာအမတ်ကြီးအယောက်20ကျော်ကပြစ်တင်ဝေဖန်ထားတဲ့စာတစောင်းကိုဂျနဗာဘာမှာရှိတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီကိုပေးပို့ခဲ့ပါတယ်။ဥရောပနိုင်ငံတွေအများစုအပြင်ဩစတြေးလျ၊နယူးဇီလန်၊ကနေဒါနဲ့ဂျပန်နိုင်ငံတွေပါဝင်တဲ့နိုင်ငံပေါင်း22နိုင်ငံကကုလသမဂ္ဂတာအမတ်ကြီးတွေက စာရဲမှာလက်မှတ်ထိုးထားပါတယ်လောလောဆယ်တော့အမေရိကန်ကမပါသေးပါဘူးရှင်ကျန်းဒေသကဝိကာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်အဓိကပြတ်မှတ်ထားပြီးတရုတ်အစိုးရကဥပဒေမဲ့ဖမ်းဆီးတာပညာပေးစခန်းတွေကိုပို့တာစောင့်ကြည့်ထောက်လန်းတာကန့်သက်ပိတ်ပင်တာတွေလုပ်နေတယ်လို့ခိုင်လုံတဲ့သတင်းတွေကြောင့်အစိုးရနဲ့အကြောင်းသားအမကြီးတွေကစာရဲမှာရေးသားထားပါတယ်တရုတ်အစိုးရဘက်ကတော့အကြမ်းဖက်ဝါဒနဲ့အကြမ်းဖက်မှုတွေဘက်ကိုရောက်မသွားအောင်ရည်ရွယ်တဲ့ပညာပေးစခန်းတွေဖြစ်တယ်လို့ဆိုထားပါတယ်တရုတ်အစိုးရရဲ့လွတ်ရပ်တွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတာမတ်ကြီးတွေပေးတဲ့စာကတရုတ်ပေါ်ဆုံးဖြတ်ချက်တစုံတရာချမှတ်ဖို့ထက်သူတို့ရဲ့စိုးရိမ်မှုကိုမိမောင်းထိုးပြဖို့ရည်ရွယ်တာဖြစ်ပါတယ
်လူ့ခွင့်ရေးချုပ်ဖောက်မှုတွေအတွက်ဆော်ဒီအာရေဗျနိုင်ငံပေါ်ပြည်ထောင်ခံမဲ့ဥပဒေမူကြမ်းတရားကိုအမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌကဆွေးပြလိုက်ပါတယ်ဒါပေမဲ့လည်းဥပဒေချမ်းမှာဆော်ဒီကိုလက်နက်ရောင်းချနေရတယ်ကိုတားမြစ်မဲ့စီစဉ်နေတော့မပါပါဘူးဒီကပါတီရင်းတစ်ခုကပူတွဲကမကထလောက်ထားတဲ့ဆော်ဒီအာရေဗျတာမန်ဆက်ဆံရေးပြန်လည်သုံးသပ်ချက်အုပ်ရရနိုင်ငံဆက်ဆံရေးကိုအပြည့်အဝလေးလာဆန်းစစ်ထားပြီးလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်ဆော်ဒီတော်ဝင်မိသားစုတွေတာဝန်ယူမှုရှိစေဖို့ရည်ရွယ်ထားကြောင်းလည်း Republican ကိုယ်စားလှယ် James Rich ကပြောဆိုခဲ့တာပါဥပဒေကိုသမ္မတကတည်ပြုလက်မှတ်ရေးထိုးနိုင်မှုအတွက်ဆော်ဒီကိုလက်နက်တင်ဖို့ရောင်းချမှုကိုတားမြစ်တဲ့အစီအစဉ်ကိုတော့ထည့်သွင်းမထားပါဘူးသမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်မှာအလောက်ကန်ရရှိရေးနဲ့ဒေသတွင်းမှာအီယူနိုင်ငံရဲ့ချင်းချောက်မှုအန္တရာယ်ကိုဟန်တားရမှာအရေးပါတယ်ဆိုပြီးဆော်ဒီကိုလက်နက်တင်ဖို့မှုကိုတားမြစ်တာတွေမလုပ်ဖို့လိုလားနေတာဖြစ်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမုတ်တုံရာသီကာလမှာရိုဟင်ဂျာဒုက္ခသည်စခန်းတွေရေလွှမ်းခံနိုင်ရတဲ့အခြေအနေကိုစိုးရိမ်နေလို့ကုလသမဂ္ဂတွေမှုချုပ်ခေါင်းဘန်ကီမွန်းကပြောကြားခဲ့ပါတယ်ဒဟိတ်မြို့အခြေစိုက်ရာသီဥတုပြောင်းလဲဖောက်ပြန်မှုအပေါ်တုံ့ပြန်နိုင်ရေး GCA အဖွဲ့အကြီးကအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့စဉ်မှာစိုးရိမ်ကြောင်းပြောကြားခဲ့တာပါမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒီဒုက္ခသည်စုစုပေါင်းတပန်းကျော်ရှိတဲ့ Cox's Bazar ကံယူရန်ဒေသကကုတူပလောင်ဒုက္ခသည်စခန်းမှာသူမြင်တွေ့ခဲ့ရတဲ့အခြေအနေတွေဟာမယုံနိုင်စရာကောင်းနယ်လို့မစ္စတာဘန်ကီမွန်းကပြောကြားပါတယ်ဒုက္ခသည်စခန်းတွေမှာရှိတဲ့မိသားစုထောင်ချီအပြင်အနီးပတ်ဝန်းကျင်ရွာတွေကဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းဟာမိုးသီးထန်စွာရွာလို့ရေကြီးမြေပြိုမဲ့ဘေးကျုံနေရတယ်လို့ကုလသမဂ္ဂကလေးငယ်များကူညီဆောင်ရှောက်ရေး UNICEF အဖွဲ့ကလည်းအခုသတင်းပတ်အစောပိုင်းကပဲပြောကြားထားပါတယ်ဒုက္ခသည်စခန်းတွေကမိသားစု 4,000 ကျော်ကိုလည်းဘေးကင်းရာရွှေ့ပြောင်းပေးခဲ့တယ်လို့ပြောပါတယ်။ဥတုရာသီပြောင်းလဲဖောက်ပြန်မှုဒဏ်ကိုအစိုးဆုံးခံရနိုင်တဲ့နိုင်ငံတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းတစ်ခုပါဝင်ပါတယ်။ GCA အဖွဲ့အကြီးကအဖြစ်မစ္စတာဘန်ကီမွန်ဟာဒီ GCA ကတခြားတာဝန်ရှိသူတွေအပြင်ကမ္ဘာ့ဘဏ်က CEO ခရစ်စတာလီနာကီရိုကီရေဗာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်ရှင
်။ထိုင်တိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုကျွန်တော်ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါတယ်ပတ်စဉ်ဆောင်းပါးတွေပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေနဲ့အရင်စတင်နေပါတယ်အကြမ်းဖက်အဖွဲ့အစည်းအဖြစ်မြန်မာအစိုးရကသတ်မှတ်ထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အတွက်ရန်ပုံငွေစုဆောင်းတယ်စီယုံနှုတ်ရှားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့မြန်မာနိုင်ငံသားတချို့ကိုစင်ကာပူနိုင်ငံကအရေးယူဖမ်းဆီးပြီးပြည်နှံပေးခဲ့ပါတယ်မြန်မာအစိုးရဘက်ကဒီပုံမှန်တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့မြန်မာနိုင်ငံကရခိုင်လူမှုအဖွဲ့အစည်းတွေကတော့ဒါဟာတစ်ဖက်သက်ဆန်တဲ့ဆွဆွဲချက်ဖြစ်တယ်လို့ပြောကြားလိုက်ပါတယ် VOA သတင်းနောက်ကိုဇော်ထက်စုံစမ်းမေးမြန်းသတင်းပေးပို့ပါတယ်
AA ရခိုင်လက်နက်ကိုင်အဖွဲ့အတွက်ထောက်ခံစည်းရုံးသားတွေကိုစင်ကာပူနိုင်ငံကိုအသုံးပြုပြီးဆောင်ရွက်နေရဆိုပြီးရခိုင်အသင်းစင်ကာပူရဲ့အဓိကတာဝန်ရှိသူတွေကိုစင်ကာပူအစိုးရကဖမ်းဆီးရေးယူလိုက်တာပါမြန်မာနိုင်ငံသား6ဦးကိုဖမ်းဆီးရေးယူပြီးနှင်နာပေးခဲ့ပြီး2ဦးကတော့မနေ့ကညကရန်ကုန်လေစိတ်ကိုရောက်လာပါတယ်မနေ့ကညတုန်းကရခိုင်အသင်းစင်ကာပူအဖွဲ့ခေါင်းဆောင်၄ယောက်ရန်ကုန်ကိုရောက်လာမယ်သတင်းထွက်ခဲ့ပေမဲ့ဒူးဥက္ကဋ္ဌအေးမြတ်မွန်လိုယူဆရတဲ့မျိုးသမီး2ဦးနဲ့သတင်းပြန်ကြားရေးအဖွဲ့ရဲကကိုတင်လိုင်းဦးပဲရောက်လာခဲ့တာပါစင်ကာပူပြည်ထောင်စုဌာနကရေးယူထားတဲ့နောက်ဆက်တွဲကိစ္စတွေကရှင်းရှင်းလင်းလင်းမရှိသေးတဲ့အတွက်ကာယကံရှင်တွေအနေနဲ့သတင်းဌာနတွေကိုဖြည့်ဆို့ဖို့ညှင်းဆို့ထားပါတယ်။လက်ရှိမှာလုံခြုံတဲ့တနေရာမှာရှိနေနိုင်ကြောင်းမနေ့ကညကသူတို့ကိုသွားကြည့်ခဲ့တယ်။ရခိုင်မျိုးသားကွန်ရက်ကကိုတင်ထူးအောင်က VOA ကိုအခုလိုပြောပါတယ်
။ဒီကိမနက်ကလည်းလို့ရက်တက်ဖွဲ့ကဖန်ဝန်ထုတ်တယ်ဆိုတဲ့သတင်းနဲ့သူတို့စတင်ကြတာပေါ့နော်။သူတို့ကိုလည်းလည်းခေါ်ယူဆက်ဆက်မယ်ဆိုတဲ့ဟာမျိုးတွေပေါ့။မနေ့ကလည်းသူတို့ရောက်တာလည်းချက်ချက်ပဲသူတို့လာကြတဲ့လူတွေနဲ့ကားရောကားပေါ်တက်သွားတာပေါ့နော်။လက်ရှိရှင်နေတော့လူစုတဲ့နေရာတခုတော့ရှိနေမယ်တဲ့သူတွေကျွန်တော်ထင်တာတော့ခတဲ့တော့ကြားရတယ်စုံစမ်းမေးမြန်းဖို့အတွက်ပေါ့နော်သူတို့ရတက်ခွင့်ကိုဆစ်ဆစ်နေဆိုတဲ့အားမျိုးတော့ကြားရတယ်
ရခိုင်တင်းစင်ကာပူကောင်းကောင်လေးဖြစ်တဲ့အသင်းဥက္ကဋ္ဌကိုဟင်းစော်ဒူဥက္ကဋ္ဌအီမြတ်မော်တရင်ပြန်ကြရေးရဲကြော်တဲ့ပြီးတော့ကိုတင်နိုင်ဦးလေးယောက်ကိုစင်ကာပူရဲတပ်ဖွဲ့စီအိုင်ကြီးကဇူလိုင်9ရက်မှာနေရည်နဲ့ဝင်ရောက်ဖမ်းခဲ့ပြီးနောက်ရက်မှာအေအေစစ်ဦးစီးချုပ်ရဲ့ညီကိုအောင်မြတ်ကျော်နဲ့ကိုထွန်းအေးတို့ကိုဇူလိုင်10ရက်မနက်ပိုင်းမှာဖမ်းခဲ့တာပါ သူတို့အားလုံးကလက်နက်ကင်အေအေယူအယ်တီထောင်တဲ့စိတ်နှစ်ပြည့်ပွဲစင်ကာပူနိုင်ငံမှာပြုလုပ်ပြီးအေအေမှတ်သားပါတဲ့တစိမ့်တွေဝစ်စင်တက်ရောက်ခဲ့သေးရလို့စင်ကာပူပြည်ရေးရဲ့ထုတ်ပြန်ကြမှာဖော်ပြထားတာပါစင်ကာပူပြည်ရေးဝန်ကြီးဌာနဇူလိုင်10ရက်တွင်ထုတ်ပြန်ကြမှာတော့ဖမ်းဆီးခံရတဲ့သူတွေဟာအေအေနဲ့ဒဏ်ရာဆက်ဆက်နေနိုင်ပြီးစင်ကာပူရခိုင်အတိုင်းဝန်ကိုစီးရုံးတာရမုံဝေစု
ဖြစ်ပါလိမ့်မယ်အခုလောလောဆယ်လာဒါဘာပဲတိုးကြီးရတစ်ခုပဲရှိပါလိမ့်မယ်
စင်ကာပူ BA ဝန်ကြီးဌာနသတင်းထုတ်ပြန်ချက်မှာတော့သူ့နိုင်ငံရဲ့လုံခြုံရေးအရလုံတာလို့ဖော်ပြထားပြီးဒီကိစ္စမှာပါဝင်ခဲ့သူတွေအားလုံးကိုပြည်နှံပေးသွားမယ်လို့ဆိုထားပါတယ
်။ VOA သတင်းတော့ကိုဇော်ထက်တင်ပြခဲ့တာပါခင်ဗျ။အခုတခါတော့ကုလသမဂ္ဂအရာရှိရဲ့ခီးစဉ်ကိုလည်းတင်ပြကြပါတယ်။ကုလသမဂ္ဂအတွင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ် Miss Christine Schreiner Bukunane အဖွဲ့ဟာစစ်တွေမျိုးကရခိုင်အမျိုးသားပါတီတာဝန်ရှိသူတွေစစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။မြေပေါ်မြို့မှာရှိတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့တာပါ။ညနေပိုင်းမှာတော့စစ်တွေမျိုးကအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အတွင်းမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မေခကပြောပြမှာပါ
။အခုခီးစဉ်ဟာ Mrs. Christine Bukuna ရဲ့ရခိုင်ပြည်နယ်ကိုလာရောက်တဲ့ခီးစဉ်ဖြစ်ပြီးစစ်ရေးပြိပခါတွေကြောင့်နေရဲဆုံခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အရေးကိစ္စတွေနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီခေါင်းဆောင်ပိုင်းတွေနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ကြပါတယ်။တွေ့ဆုံချိန်မှာအချက်သုံးချက်ကိုတင်ပြဆွေးနွေးခဲ့တယ်လို့ပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကပြောပါတယ
်။ရေကောက်ပွဲအခြေအနေ2020မှာရခိုင်ပြည်နယ်မှာဘယ်လိုဖြစ်လာနိုင်ကြလဲဆိုတာမြည်တယ်။နောက်တစ်ခုကမြန်မာနိုင်ငံကထပ်သွားတဲ့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ဘင်္ဂလီဒီရဲ့ပြန်ပြီးတော့လက်ခံတဲ့အခြေအနေအပေါ်မှာရခိုင်မျိုးသားပါတီရဲ့အမြင်နဲ့သဘောတောက်ပေါ်အဲ့ဒီအချက်သုံးချက်ကိုပဲပြီးပါတယ်ဘင်္ဂလီဒီကိုကျွန်တော်တို့ကဒီဆက်ဥပဒေဖြစ်တဲ့ဟောကွယ်ချက်စနဲ့နိုင်ငံသားဥပဒေနဲ့စစ်ပါရဆင်းလာရထိုက်တဲ့နိုင်ငံသားရဆင်းရထိုက်တဲ့လူတွေကိုတုံးဆိုင်မနေပါနဲ့အလုံးကအပြည့်ဝနိုင်ငံသားအခွင့်အပြည့်ပြီးလဲပါမထိုက်တယ်မူလားနိုင်ငံသားအခွင့်မပြည့်စုံဘူးလားဒီလိုပြနိုင်ငံသားဖြစ်တယ်ဆိုတာကြီးညာပါအဲ့ဒါကတော့ကျွန်တော်တို့ရခိုင်မျိုးသားပါတီရဲ့မူဟာမူပေါ် issue ပေါ်ဦးနဘရှင်နေတာတော့တော်တော်လေးကိုနင်းနေဖြစ်ဖြစ်နေရင်းရင်းလေးဘူးမလေးလေးရှိပါလေ
အဲ့ဒီဆွေးနွေးမှုအပီနေ့လေပိုင်းမှာတော့စစ်တွေမျိုးမင်းကန်ရက်ကွက်အကွက်73ကဝိပဇဝါရီဖုံးတော်ကြီးကျောင်းမှာယာယီခိုလုံနေကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။နောက်ပြီးမြေပုံမြို့မှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပါတယ်။ညနေပိုင်းမှာတော့စစ်တွေမျိုးကအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်းမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့တွေ့ဆုံဆွေးနွေးကြသူတွေကဆိုပါတယ်။ဒီဘုံမျိုးမှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုတွားရောက်ချိန်မှာတွေ့ဆုံခဲ့တဲ့စခန်းတာဝန်ခံဦးတင်အောင်ကတော့တွေ့ဆုံချိန်ဆွေးနွေးပြခဲ့တဲ့အကြောင်းအရာတွေကိုအခုလိုပြောပြသွားခဲ့ပါတယ်
။ဒါကျွန်တော်ကအဲဒီကျွန်တော်ပြန်လည်နေရာချထားတဲ့ကိစ္စနဲ့ပတ်သက်ပြီးမှအဲဒီကျွန်တော်နေရာတန်ခင်းကိုကျွန်တော်တို့ကဟိုအဖြစ်တယ်။လမ်းတောင်းလိုက်တယ်၊မီးတောင်းလိုက်တယ်၊ဒါပေမဲ့အဲဒီပင်ရဟိုဟာတောင်းတဲ့ပတ်သက်ပြီးမှဟာလားတောင်းလိုက်တယ်သူကပြောတာကကျွန်တော်ပထမလာတော့ကခင်ဗျားတို့အဲနေရာတွေကိုဟိုမတင်နိုင်ဘူးပေါ့အခုတင်ရတော့ပြီလားတင်ရတာမဟုတ်ပါလို့ဒါကမတင်နိုင်သေးဟိုအခုလောချီအချိန်နဲ့မှာလူလာကိုကျွန်တော်တင်တတ်တာပါလို့အဲနောက်ဆိုရင်တော့ဒီဆေးခန်းတွေပေါ့ဒီကျွန်တော်မျိုးသေးအဆေးရုံတွေကိုကျွန်တော်မသွားရဘူးဒါပေမဲ့ဒီမှာဆိုင်းဘောတွေကတက်ထားတယ်ဘာသာမျိုးလူမျိုးမျိုးတွားနိုင်တယ်ကုသခွင့်ရတယ်ဆိုပြီးမှအဲ့ဒါတို့ကျွန်တော်ဘာလို့မသွန်းနိုင်နေရတာလဲပေါ့အဲ့ဒါမျိုးတွေသင်ကြတယ
်အခုလာရောက်တဲ့ခီးစဉ်မှာအထူးကိုယ်စားလှယ်နဲ့အဖွဲ့တို့ဟာနေရာပေါင်း59ခုလောက်ကိုတွားရောက်ပြီးတော့အဲ့ဒီကဒေတာကန်တွေနဲ့ဆွေးနွေးမှုတွေပြုလုပ်သွားမှာဖြစ်ပါတယ်မနေ့ဖန်မှာတော့နေပြည်တော်မှာဆိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ကအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာဟာကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အစီရင်ခံစာတစ်စောင်ကိုအခုဇူလိုင်လဇန်းပိုင်းကတင်တင်ခဲ့ပါသေးတယ်။အဲ့ဒီမှာတော့ Rohingya dokka teri niya piyanyi kisa kakkeerigo atika ta pyo taare api. Mima na ngayin piyanyi le luku yi chopao muri epo tawin yimu tawin kamu shila siye atwa. Tu ni ne anika sangchi toa melo le piyo su taara shiwaare shi.
Kulalamaka atwin mujo ye tu kuzle bugna ye yakhaan ki izin chenye go mami ka tatin pipo kera ba. Mima na ngayin ma shaba tarisa nyozei di piyo kwe ma soye mu shila re chongo le tenpya jimaare. Dewe tiki wibji lama jisima genjao, nyamanenga ma da shirore, gaba shaba toyen drisa nyoze di miyoto me chencha mu joni ya relu, pinya shini ga taupya baare. Di jang viwe dhino gu treong kanga, pyo pya ma pya baare.
Dewe tu siwa izu ngani tanyama neza ti palu tare, dewe tiki lanyao, gaba shaba nyoze doan klesa nu ya, miyoto pya kwe me lala shini ya lu, Kebalun saya terbawa bawa ini zaman wujud WWF ke singkang arzam topian kebare. Donat orang ini go pertama palu tarik dilema jika siapa biasa singkang pide inca pasu wawon himo na wawon yang lejo lebih sahre tuan kelisanya nado piaku me ane cincau kenyal dalam pipare. Singkang rajidare WWF nyamai teni sisi nyajai mupidu netko ga biowi go kulu piaware.
They have a territory or a home range that is very small, so they only move a few kilometers. So an impact in the of a road in their home range will be
The chot lesan ni ga ro awe ji ko ma twa ba u 1 kilometer 2 kilometer law be twa ra myo ri shi ba de The chot lesan ni ga ro chin le jet sa ga pyaung twa ra le shi ba de thuru jet sa de niya ma lan ji paw la yin thuru ma jet sa nai do yin myo bwa bu akhet khe ri phit la yin myo bwa nong ri ja ba ba me Toyan lesan ni ma shi ro be ne tet daw pyaung di twa yin kya snit ga le pyat twa de twa
ไอ้เนี่ยมานิทานเนี่ยตัวนี้ด้วยแล้วตะหยอดมูนี่ชื่อล่ะมาဖြစ်ပါတယ်ဒါကြောင့်ဒီလမ်းကြီးကတော်ရန်လက်ဆန်တွေအတွက်အရေးကြီးပါတယ်မိုင်းတရားခန့်ရှိတဲ့ဒီလမ်းမကြီးဖောက်ချိန်မှာဇီဝမျိုးစိမျိုးကွဲတွေအတွက်တက်ရောက်တာတွေနဲ့ဆောင်ရှားလျှော့ချရမယ်အချက်တွေကိုလည်းအရင်အစီရင်ခံစာမှာမဖော်ပြထားဘူးလို့လည်းနစ်ကိုကဆိုပါတယ်ရန်ကုန်မန္တလေးအမြန်လမ်းမကြီးဖောက်လို့တုန်းကတက်တော့ပြုံ
Naypyidaw Expressway is a good example, but there are many other roads in Myanmar.
Yangon Manli Myanlan phaw dong ga titdori pyon ni ga ba de. Ai dong ga ro chano ro atwet jaw ma shi ga ba u. Dawae thiki lan go ro ai lo ma phit aw asoya go chan pyu che ri po tha ba de. Asoya taw shi tu ri go le ain ni jin thain nangan bien Europa ma belo ri lut saung ni le so da go le kho yu pya ta ga ba de. A la chaung di sin khan sa go pya de chein ma asoya bak ga le sai won sa ba de. Turu bak ga lo lo la la ne saung yoe me lo le yong ji ba de.
Di sin khan sa ma twin glisen ni bien titdor pyon ni mu chaung ga ya snit di pyet si nai ne so de a che de go ba phaw pya tha ba de. ဒီ lambda scene ကိုတော့နှလန်းသားကရိယာလမ်းအစီအမင်းတွေမှုစီစဉ်ထားဖြစ်ပြီး 2020 အစောပိုင်းမှာလုပ်ငန်းစတင်မယ်လို့ခန့်မှန်းထားပါတယ်ဒီဒေါ်ရတောင်တန်းကြီးကိုဖြတ်သန်းပြီးဖောက်လို့မဲ့ဒဝဲတိကီလမ်းစီမံကိန်းကိုတော့ထိုင်းနိုင်ငံချင်းကိုနဲ့တိစောက်မှာလည်းဖြစ်ပါတယ်ခင်ဗျာ
မြန်မာ့ရဲ့ရှီအောင်ယဉ်ကျေးမှုအမွေနဲ့ဆွေးရပကံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ ကနေ့တော့ညာနှစ်3/2/9996လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်1-2-9-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-
တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ VOA ရဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုဒီပတ်မှာ2ကြိမ်အင်္ဂါညနဲ့စနေညတိုင်းမှာဆွေးနွေးတင်ဆက်နေတာဖြစ်ပါတယ်။အခုတော့သတိထားစရာရာသီဥတုသတင်းတစ်ပုဒ်ကိုလည်းတင်ပြကြပါမယ်။မြန်မာနိုင်ငံအတွင်းမွေးရင်ကြိမ်များပြီးမြေကြီးတက်မှုအခြေအနေတွေဟာနောက်ထပ်2ရက်လောက်အထိစိုးရိမ်ရေမှန်မှရှိနေအောင်မှာဖြစ်တယ်လို့မိုးစလဦးစီးဌာနကတတိပေးလိုက်ပါတယ်။ Let's see the D Petare Midwigaro, Chindwene, Limu Midu Chibare, Yitaisa Kanyare Tidariga, Hibido Kari in Nine, Chimbi, Keza Yidi Yamalamagu, Soy in Javare, Tidren Bizamuro, Yamada Din Pinya, Tipan Changa, Pue Yo Lute, Ma Eganunga Nibiro, Yopjama Chibare.
ပြည်ထောင်စုရဲ့ပိုင်အတွင်းကအစမပြတ်ရောက်သွင်းခဲ့တဲ့မိုးကြောင့်မြန်မာနိုင်ငံဒေသအချို့ရေကြီးရေချမ်းမှုတွေဖြစ်ပေါ်ပြီးမြေရေချမ်းအားစိုးရိမ်ရေမှတ်ကိုနောက်ထပ်နှစ်ရက်လောက်အထိတနေ့အောင်မှာဖြစ်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဆလဘေတာဦးစီးဌာနညွန်ကြားရေးမှုတော်တိထေတန်ကအခုလိုပြောပါတယ်။ဟုတ်ဒါတော့ဆင်မှာဆိုလို့ရှိရင်ကျွန်တော်တို့ဟိုအရာဝီမှာဆိုရင်ကျွန်တော်တ ဒီကနေ့ဒီပြည့်ကျထုတ်ထားပါတယ်ဆိုရင်သူကတော့ဆိုရင်ရင်မှကိုမရောက်သေးဘူးပေါ့နော်နောက်နှစ်ရက်နဲ့သုံးရက်ဒီမှာရောက်ဖို့ကြည့်ရပေါ့နောက်ဆိုရင်မှကြော်နေစခန်းရောဟိုပေါ့နော်လင်းမျိုးမြစ်ကမြောက်ဦးမြို့မှာပါရှင်မြို့အတူမှဆိုတော့နှစ်ပေလောက်ဆိုရင်မှတက်ဖို့ကြော်ပြီးတော့
နောက်နှစ်ရက်လောက်ထိတော့သူကလေဒီဆိုရင်မှတ်ထက်မှာရှိနိုင်သေးတယ်ကျမတို့လေဒီမိုးကလည်းလောဆယ်အနေထားရလို့ရှိရင်ဟောပေါ့နော်စံနေမဲ့ရွာနိုင်တဲ့အနေထားရှိရဲဆိုတော့ကျမတို့နောက်နှစ်ရက်လောက်ကတော့ဆိုရင်မှတ်ထက်မှာရှိနိုင်ပါသေးရဲ့ရှင်ဒီကနေ့မြန်မာစံတော်ချိန်နှစ်နာရီခွဲချိန်တိုင်းတော်ချရာအရာဝတီမြင့်ရဟာဆိုရင်ကတာမျိုးရဲ့စိုးရိမ်ရေမှန်အောင်လေးပေခါမှာရောက်ရှိနေတာဖြစ်ပ
တယ်။ရခိုင်ပြည်နယ်မင်းပြမြို့နယ်ထက်ကပန်းမြောင်တိုင်းနယ်မှာတော့မိုးအဆက်မပြတ်ရွာသွန်းနေပြီးနေအိမ်6အိမ်လောက်ရေထဲပါသွားတယ်လို့ဒေသခံတော်တန်တန်းကပြောပါတယ်။
ဒီကံပြိုလေးတန်ခါတွေကိုတော့ PC ရဲ့မရှိဘူး။ပိုလာပိုင်းကလည်းဟိုတလားလောက်တော့ရှိနေတဲ့တဲ့အင်ကိုကံပြိုလေးသူတွေကိုလည်းတင်ကို6000လာပေးတာရှိတယ်။အခုလက်ရှိနေတဲ့အင်ကမပြိုလေးသူတွေကတော့ကံတွေမှာကဲပြီးတော့နေကြတယ်လေ။ပြိုထားတဲ့သူတွေကတော့နေစရာမရှိတော့ညအင်တွေမှာအင်တောက်တွေမှာအေးလို့နေကြတာ
။မြန်မာနိုင်ငံအတွင်းမိုးရေချိုင်များပြည်မြေရေတိုးနေတာတွေတောင်ကျရေစစ်စစ်မှုတွေကြောင့်အိမ်တော်စုတွေဘေးလွတ်ရာကိုပြောင်းရွှေ့နေရပြီးကယ်ဆယ်ရေးလောက်ဆောင်နေရတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်လည်နေရာချထားရေးဦးစီးဌာနကဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဌာနညွန်ကြားရေးမှုတော်ဖြူလဲလဲထွန်းကအခုလိုပြောပါတယ်
ကျမတို့က6လပိုင်း25တော့စဖြစ်တယ်အဲ့ဒီအနေနဲ့လည်းပြောလိုက်မှာလေနော်6လပိုင်း25မှာကချင်ကလေဝိုင်းမော်စထုံအဲ့ဒီနေရာစဖြစ်တာဒီနေ့တွေ့ဆိုရင်ဟိုနည်းနည်းကြည့်အကြီးရစားဆိုသူကအဲကောင်ကကြတော့ကြောင်းရွှေ့ခဲ့တာအိမ်တော်စု160စုရှိတယ်ဆရာလူကြီးကတော့864ပေါ့ဟုတ်အဲ့လိုကြောင်းရွှေ့ခဲ့တာရှိတယ်နောက်ခါကျတော့အခုလက်ရှိမှာကျတော့မြကြီးနားလေမြကြီးနားမှာဖြစ်နေတာရှိတယ်သူကကျတော့အိမ်တော်စု269စုကြောင်းရွှေ့ထားတဲ့လူရည်က1329ဟုတ်အဲ့ဒါကိုကြောင်းရွှေ့ထားတဲ့လောလောဆယ်မှာနောက်ပကိုးမှရှိတယ်ဆရာပကိုးကကျတော့၈ရက်နေရဖြစ်တဲ့ဒီဆိုတော့၈ရက်နေရကျတော့အိမ်တော်စု16စုလူရည်52ဦးတော့ရေဝင်လာရောရေဝင်လာဆိုရင်တော့အိမ်တော်စု600ကျော်လို့ဘာလို့ရက်ွက်နေလဲရေဝင်နေဆရာဒါပေမဲ့ပြောင်းလာကျတော့16စုလောက်ပဲပြောင်းလာတယ်ရေဝင်လာကျတော့ဟိုနည်းနည်းဝင်တဲ့ဟာပဲမဟုတ်လို့ပေါ့နော်ပကိုးညောင်လေးရင်ပိန့်စလုတ်ကအဲ16စုပြောင်းနေ52ဦးနောက်ကပြီးရင်ဆရာဒီလဲမှကျတော့မနေ့ကဒီစရင်ကတော့အိမ်တော်စု16တဲ့နဲ့လူကြီးက65
မိုးလေဝါသနဲ့ဇလပေတာဦးစီဌာနကတော့ကချင်မွန်ချင်းနဲ့ရခိုင်ပြည်နယ်နေပြည်တော်ပကိုးရန်ကုန်စကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာနေရာကွက်ကြားမိုးကြီးနိုင်တယ်လို့ဒီကနေ့တတိပေးထားပါတယ်ရှင
်ဒါတော့မြန်မာသတင်းပညာသိပ္ပံကျောင်းက VOA အလုတ်တင်သတင်းတော့မတ်အေဂါနွန်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းနမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဗီယိုရဲ့ကြာသာပတိနေ့ညပဲအစီအစဉ်ကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမကြီးကန္တာဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ကပြည်တော်စွဲနဲ့ခေါ်ထွက်ဖို့ပြည်နယ်တောင်းဖို့ဟဲ့လားဗာဒီသားတရားကျွန်တော်တို့မှမရှိဘူးကျွန်တော်တို့တောင်းဆိုချက်နိုင်ငံရေးမှာကျတော့တိုင်းရင်းသားကိုပေါ့
မိုင်းလားဒေတာကခေါင်းဆောင်တွေရဲ့ခံယူချက်နဲ့ပတ်သက်တဲ့အပြည့်စုံကိုနောက်ပိုင်းမှာနှားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်နေကြဖြစ်တဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ခါကြိုက်ခါနာခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်တက်ကြီးခါကြိုက်ခါနာတာကိုကာကွယ်နိုင်ပြီးခါကြိုက်ခါနာတာရက်ကြလာရင်တော့ပေါ့ပေါ့မထားပဲအယိုးအကျော်အထူးကူတွေနဲ့ပြတဲ့နယ်လို့ကျမ်းမာရေးပညာရှင်တွေကအကြံပြုပါတယ်အသက်ကြီးချင်းခါကြိုက်ခါနာဖြစ်တာကနေဘယ်လိုကာကွယ်နိုင်ပြီးတာမန်ခါကြိုက်ခါနာတာနဲ့ရက်သက်တစ်ပတ်ကြော်ကြာခါကြိုက်ခါနာတာတွေကိုဘယ်လိုကုသမှုရှိသလဲကြွားချမှုရှိသလဲဆိုတာနဲ့ပတ်သက်လို့အယိုးနဲ့အရေးပေါ်အထူးကူပါမောက္ခဒေါက်တာမော်မော်ဦးကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ်
โอเคยูเนยีบอทุกผู้เจ้าวันจีดรมมอูครับค้าไก่ค้านาဖြစ်တဲ့အကြောင်းဒီကတဲ့ဘက်ကကျွန်တော်တို့ပြောရမှာအဓိကဖြစ်ရခြင်းအကြောင်းရင်းတွေနဲ့ကာကွယ်နိုင်ဖို့အဓိကကတော့ထိုင်ပုံနဲ့အလေးပင်မပုံတွေကိုအဓိကပြောပြခဲ့ပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေနောက်ဖြစ်ရခြင်းအဓိကအကြောင်းရင်းတစ်ခုဖြစ်တဲ့အသက်ကြီးလာခြင်းမှာခါနာတာကနေကာကွယ်နိုင်ဖို့နဲ့အားလုံးအတွက်ကုသမှုအကြောင်းတွေကိုဆက်ပြောမှာပါဆရာအဲ့ဒီတော့အခုလိုဒီအသက်ကြီးလာချိန်မှာခါနာနိုင်တာကနေကာကွယ်နိုင်ဖို့ကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းအသက်ကြီးလာတဲ့လူတွေမှာအထူးသဖြင့်ကျွန်တော်တို့အင်္ဂလိပ်လို degenerative ခေါ်တာပေါ့နော်အသက်ရွယ်ကြောင်ဆိုတာရယ်ကိုယ့်ရဲ့သက်တမ်းတစ်လျှောက်လုံးသုံးလာတဲ့ဒီခါနဲ့ဒီချွတ်သားရင်ကြောင်ရယ်ကြီးလာတဲ့အခါမှာသူကဒါရုပ်သားတွေတင်းတင်းထန်ထန်အလုပ်လုပ်ရတဲ့တွေ့ဆိုရင်ဒီခါရိုးမှာကြီးပေါင်းဆိုတာတက်တယ်အဲလိုကြီးပေါင်းနေတက်တယ်ဒီရိုးတွေတစ်ခုတွေ့နေတစ်ခုကြားထဲမှာရှိနေရေကလေးတွေကကြားသွားတယ်ရေခမ်းသွားတယ်ဒါကြကချုပ်တည်းကြတော့ပေါက်သွားတယ်ပေါက်သွားတယ်ဆိုရင်သူကတာယုံကြိုးတွေပါတယ်ကိုပြတ်တာမဟုတ်လားအဲ့ဒီတော့သက်ကြီးလာတယ်ဆိုရင်ကိုယ့်ရဲ့နေပုံထိုင်ပုံကငယ်ငယ်တော့နေတော့မတူပို့ပြီးတော့ရှင်ပြန်ရမယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီအသက်ကြီးလာချိန်မှာခါနာတာဖြစ်စေနိုင်တဲ့အနေအထားရှိသလားဆရာကြီး
သက်ရွယ်ကြီးလာတဲ့အခါယောဂယောဂကြောင့်လည်းတကယ်တော့ခါနာဖြစ်တယ်ယောဂယောဂဆိုတာ osteoporosis ခေါ်တာပေါ့နော်အထူးသဖြင့်တော့ယောဂမီးတွေတွေးဆုံးပြီးတဲ့အချိန်နောက်ပိုင်းမှာဆိုတာအယူအတိတိနဲ့ပွာလာတဲ့အခါမျိုးမှာပါမန်လှူရှားမှုလေးနဲ့ကောင်မှဒီဟာဒီယိုးထဲမှာကျွန်တော်တို့အင်္ဂလိပ်လိုခေါ်ရတဲ့ micro fracture ခေါ်တဲ့ယိုးလေးတွေကအမြင်လေးတွေကကျိုးတယ်အမြင်လေးတွေကဥပမာဆိုင်ကျဲအနောက်ကနေလိုက်စီးတယ်ဆိုင်ကျဲဆောင်းမိတယ်ပါမန်ထိုင်တာများတယ်ဒါမှမဟုတ်လေတင်နိုင်ရည်လေးပဲလဲတယ်ဒီလိုအခြေအနေမျိုးတွေမှာဒီဟာဒါအများဆုံးပို့ပြီးတော့ဖြစ်နေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုအသက်ကြီးချိန်မှာဖြစ်လာနိုင်တဲ့ခါနာတာအလုံးကနေကာကွယ်နိုင်ဖို့ဘယ်လိုအကြံပေးချင်လဲဆရာကြီ
းအသက်ကြီးလို့တစ်ဖြည်းဖြည်းချင်းနဲ့ဒီယိုးယိုးလာတဲ့ဒီကျင်းနေမျိုးကာကွယ်ဖို့ဆိုတာအငယ်တော့အရေးရလည်းပဲတနည်းကြနဲ့နေခဲ့ရမယ်နောက်တော့ကျက်သားတွေကိုလေ့ကျင့်ရလို့တာတော့ကျက်သားတွေကိုပြေရအောင်လုပ်တာတော့ကိုယ့်ရဲ့ခါကိုကိုထိသိမ်းတာတော့လို့ရခုနအော်ဆိုပိုးစစ်လိုဟာမျိုးလည်းဒီလိုပဲညီနေလို့လည်းမရဘူးကိုယ်လည်းလှူရှာမှုလုပ်ပြီးမှအယိုးရလည်းမအောင်အယိုးမအောင်ဒါမှမဟုတ်လည်းတက်ကြည့်တာတော့ဒီအယိုးပွားတာကိုကာကွယ်ဖို့အတွက်ဆေးတွေဒီအယိုးပွားတာကိုအားရပြည့်အောင်စားဖို့တော့ကယ်လ်ဆီယမ်ချိဖို့တော့ဒါမျိုးတွေနဲ့တစ်ဖြည်းဖြည်းနဲ့ကာကွယ်လာမှာပို့တော့လည်းပဲလို့ဖြစ်တာတော့မှခုနပြောသလိုပဲတော်တော်များများသောလူအကြီးအကျယ်ကခက်ခဲနာဖြစ်တဲ့ဖြစ်လာတဲ့အခါမှာပထမဆုံးစဖြစ်တဲ့အချိန်ကလေးကသတိထားပြီးတော့စဉ်းစားကြနဲ့ပြည့်ပြည့်နေတိုင်းပဲသိတော့မယ်သိကျင်ငယ်လုံးမယ်ဒီလိုသဘောမျိုးဆိုရင်ဆိုးဆိုးဝါးဖြစ်လာတာမဟုတ်ရင်တော့သူကဆိုးဆိုးဝါးဖြစ်လာနောက်ဆုံးခွဲစေရတဲ့အချိန်လေးပါလေရောက်သွားတဲ့လူတွေရှိတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒီခါနာတာတွေအားလုံးတက်ဖို့ဆရာနော်ကုသမှုအနေထားရောဘယ်လိုရှိလဲဆရာ
ကုသမှုပိုင်းကတော့တကယ်တော့ခါနာတယ်ဆိုရင်မပေါ်သေးဘူး။ဘောဒီကခါနာတယ်ဆိုကျွန်တော်ကအများကြီးနဲ့တာမန်တိုင်းစဉ်းစားရင်တော့ငါတခုခုမလိုက်လို့ငါပြင်းမှန်းသွားလို့ထိုင်တာများသွားလို့ငါတခုခုသိကြတဲ့အလေးပဲဒီတခုခုဖြစ်လို့ဒါကြောင့်မလို့နာတယ်ဆိုပြီး ကျွန်တော်ကိုယ့်အကူအရင်ဆုံးကိုခန္ဓာတာဘာကြောင့်ဖြစ်လဲဆိုတာဒီကတော့ကိုယ်ကမှန်းလို့ရတယ်။ဒါကြောင့်ခန္ဓာပြီးဆိုရင်ဟိုလှူရှားလို့နားတယ်ကိုယ်နဲ့ကိုယ်ရဲ့လှုပ်တယ်ရှားလို့နားတယ်ဆိုရင်ခုနကျွန်တော်ပြောခဲ့တဲ့အမြင်နဲ့သုံးပါလိမ့်ရ။ဒါလေးခန္ဓာတာတရားရဲ့ကြည့်တဲ့ယောဂတွေလည်းဖြစ်တယ်။တို့တစ်ပြေခါယုတ်တီဗီလိုဟာမျိုးသမမွေလည်းစိတ်တစ်ခုနဲ့တစ်ခ section ဝင်နေတာမျိုးလည်းဖြစ်နေတာမျိုးဆိုရင်တော့သူတိတိကျကျမကူရင်နေဖို့တိုင်းကိုဆင်ကျင်လည်းမရဘူးသူကသူကကျတော့ဘာကွာလဲဆိုတဲ့အခါကျတော့ဟိုခုနကပြောတဲ့လှုပ်မှုရှားမှုကြောင့်နာတဲ့ဟာမျိုးနဲ့ကွာလာတော့သူကငြင်းငြိမ်နေလဲကြိုက်သူဒီကတော့ခါနာခါတိုက်ပြီဆိုရင်ပရိသားမှာတိရရဲ့မတိချာနားတယ်ရှောင်းတဲ့နေရာတွေအကုန်လုံးရှောင်းတယ်ဒီအဖြစ်အစားနဲ့လုံးဝမပြတ်ဘူး3 4 5ရက်ကပို့ပြီးတော့စက်တိုက်တာဆိုရင်တော့နီးတရာဆရာဝန်တရားနဲ့ကြက်တာတင်နေတမန်ရိုက်တင်ရိုက်တင်နေချက်နဲ့ဘယ်လိုတန်လိုက်တတ်မှန်းလို့စီတီတို့ဘာလို့ကွန်ပျူတာတတ်မှန်းတမန်ရိုက်တင်ရိုက်တင်လာတ
ယ်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကုသမှုအတွက်ပိုးဝင်နိုင်တာနဲ့ဒီတခြားဖြစ်နိုင်တဲ့ယောဂါတွေအကြောင်းဆက်ပြောပြပေးပါလားဆရာကြီ
းနားနေရတာနဲ့လည်းနားတယ်ဘယ်လိုနေလို့မှမသက်တာဘူးဆိုကျွန်တော်ကပြောတယ်ပိုးတစ်ခုခုဝင်နေလို့လားဓမ္မမှုရင်ကျင်းစာပြန်လာတာအခုတပြည့်အသက်ကြီးတဲ့လူတွေခန်းနာရယ်ဆိုရင်ကျွန်တော်ကတနည်းကကြတော့ပုံမှန်တိုင်းခန်းနာတာဆိုရင်သူကအများဆုံးကြာရင်တစ်ပတ်ပဲပြီးရင်ပျောက်တယ်အဲ့ဒါကြော်လို့မှမပျောက်ဘူးဆိုရင်တော့ဆရာဝန်ကိုသူကသွားတွေ့တယ်ဒိတ်တဲ့တမန်တွေဝင်ရိုက်ပြီးယောဂါကိုရှာဖွေတယ်ဆရာကကိုရတော့မယ်ဆိုရင်ရိုးထုတ်ခုဖြစ်ဖြစ်သမားတော်ဖြစ်ဖြစ်ပြပြီးတော့သက်ဆိုင်ရာဒီဓမ္မအနည်းဆုံးတော့ဓမ္မရိုက်ချရမယ်ခန်းနာတယ်အဲ့ဒါကကြတော့ငယ်ဖြစ်လာပြီဆိုရင်ဒါမို့ကိုယ့်အကူစာမန်တိုင်းပဲဖြစ်တယ်ဆိုရင်ဒီတစ်ချိန်နဲ့သက်သာရဆိုရင်ကျွန်တော်တို့ကသာမန်ကြိုက်ခဲကြောက်စီလေးတွေပါတော့ချစ်တမောတို့လိုတခြားကြိုက်ခဲကြောက်စီလေးတွေကိုတောက်ရင်းနဲ့မျိုးပုံထမ်းမှုစဉ်မြင်ပြီးနေရင်ပုံမှန်အတိုင်းဆိုရင်သက်သာပါ
ဟုတ်ကဲ့ဆရာအဲ့ဒီတော့နောက်ထပ်ရောခါနာစီနဲ့တခြားယောဂါတွေရှိသေးလားဆရာ
ကာပူလီချစ်နိုင်တာကမှားနိုင်တယ်ခါနာတာနဲ့ကြောက်ကြိုက်ကြောက်တယ်လို့နာတာနဲ့မသိရင်ကျင်စာတို့မျိုးဝင်ကကြီးနေတာတို့ဒီလိုအခြေအနေမျိုးတွေကအာယုံကြောတွေကိုပြီးလို့နာတာတို့ဒီလိုသဘောမျိုးတွေလည်းသူကတွဲနေတဲ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီခါကြိုက်ခန္ဓာတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိရမှာဆရာကြီ
းခါကြိုက်ခန္ဓာသမားဒီမှာဒီကကျွန်တော်တို့သတိပေးချင်တာတစ်ခုကတော့ခါကြိုက်ခန္ဓာတာနဲ့တွဲပြီးတော့အောက်ကပေါင်းမှာရှိနေတဲ့ဖြတ်သားတွေနာတာတို့လမ်းလျှောက်နိုင်တာတို့ထုံတာချင်တာတို့ဒါမျိုးတွေနဲ့တွဲနေရင်ပြောင်းဖို့ပြတယ်ဒီတဲ့ပုံပြီးအရေးကြီးဖြစ်တင်တာကတော့အရေးကြီးပြမှာစောင့်ဆိုင်လို့မရတာခါကြိုက်ခန္ဓာရဲ့ခြေောက်တွေမှာအကျိုးတက်တဲ့ထိုးတွေတစ်ဖက်တည်းမဟုတ်ပဲနဲ့နှစ်ဖက်ဖြစ်ညာဘက်ကျောက်ကိုဘယ်ဘက်ကျောက်ကိုလမ်းမလျှောက်နိုင်တော့တအားကျင်ပြီးတော့နာတယ်ဒီလိုအခြေအနေမျိုးအပြင်ပေါင်ကြားထဲမှာထုံနေပြီဆိုရင်ဒါအပေါ်မှာရှိတဲ့ခါးကြိတ်ခန္ဓာကနေပြီးတော့အကျိုးပြတာအရေးကြီးတယ်အဲ့လိုမျိုးကအချိန်မီဒီနှစ်ဖက်လေးနာရီအတွင်းမခွဲနိုင်ဘူးဆိုရင်အောက်ပိုင်းတွေတာတို့အောက်ပိုင်းမှာတောက်လျှောက်ကျွတ်သားတွေတည်သွားတာတို့လမ်းမလျှောက်နိုင်တာတို့စီးမသွားနိုင်တာတို့ဒီလိုသဘောမျိုးနော်ခါးလဲခါးကြိတ်တယ်အကျိုးတွေလဲထိုးတယ်စီးသွားတာဝင်သွားတာလဲခုခုသူတို့ကြက်ကြက်ဖြစ်တယ်ဆိုရင်အဲချက်ချင်းကိုသွားမှာခါတရံကြိုက်တာမျိုးမျိုးကျွန်တော်တို့ကခုနအရေးကြီးတဲ့ CT scan လို့ကျွန်တော်တို့ကွန်ပျူတာတက်မှန်တို့နှလိုက်တက်မှန် MRI ဒါတွေချက်ချင်းရိုက်ပြီးကျွန်တော်တို့ခွဲလိုက်ရင်အရင် result ကောင်းတယ်မခွဲကြည့်ရင်ခုနပြောတဲ့ကျွန်တော်တို့နောက်ဆက်တွဲဆိုးကျိုးတွေအများကြီးဖြစ်တယ်အားလေးဖြစ်ဆက်ဖြစ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းတင်ဆက်တဲ့ကျမကြီးအစီအစဉ်အပြီးဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ရပါမယ်။မြမနိုင်ငံမှာအစိုးရတပ်နဲ့တိုင်းသာတပ်ဖွဲ့တွေအပြင်အစိုးရကဖွဲ့စည်းပေးထားတဲ့ပြည်သူစစ်နဲ့နေကြားသောတပ်ဆိုတာတွေလည်းရှိပေမဲ့ညဉ့်ညံရေးဖြစ်စဉ်မှာတော့ပါဝင်ခွင့်မရကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ်။
ရသားတပိုင်းအစိုးရကိုရွေးကောက်တင်ရောက်ချိန်မှာအစိုးရတပ်ရဲ့ဩဇာကအရသားလက်နဲ့ကင်သတင်းခွဲတော့ရှိနေပြီလို့ခန့်မှန်းကြပါတယ်။ကျန်းပြည်ပြင်ပါတွင်ပြည်သူစစ်38ဖွဲ့နဲ့နေကြားဆောင်9ဖွဲ့ရှိပါတယ်။စစ်အစိုးရတက်လာပြီး1989နောက်ပိုင်းတိုင်းရင်းသားတပ်ဖွဲ့တွေနဲ့အပြစ်ခတ်ရဆဲရကပေါ်ထွက်လာတဲ့ရလဒ်တစ်ခုဖြစ်ပါတယ်။အပြစ်ရထားတဲ့တိုင်းရင်းသားတပ်ဖွဲ့တွေကခွဲထွက်တဲ့အစုအဖွဲ့လေးတွေကိုအစိုးရတပ်လက်အောက်ခံနေကြောင်းဆောင်တပ်သို့မဟုတ်ပြည်သူ့စစ်အဖြစ်အသွင်ပြောင်းတာမျိုးရှိပါတယ်။ကရင်ကချင်ကယားနဲ့ရှမ်းပြည်နယ်တွေမှာတွေ့နိုင်ပါတယ်။ တချင်းပြည်နယ်မှာနေကြားဆောင်တပ်၅ဖွဲ့နဲ့ပြည်သူ့စစ်၄ဖွဲ့ရှိပါတယ်။ကယားပြည်နယ်မှာနေကြားဆောင်၅ဖွဲ့ရှိပြီးကရင်ပြည်နယ်မှာတော့၁၆ဖွဲ့ရှိပါတယ်။ပြည်သူ့စစ်နဲ့နေကြားဆောင်အကြောင်းလူရင်းများပေမဲ့အရေးချာသေးတာမျိုးမရှိတော့ပါပဲ။ဒါပေမဲ့ရှာရှာပါပါပါပြည်သူ့စစ်အကြောင်းလေ့လာထားတဲ့စာရန်မကြာမီကထွက်လာပါတယ်။အမေရိကန်သုတေသီဂျွန်ဘူကင်နန်ပြုစုတဲ့မလေးရှား and မြန်မာဆိုတဲ့စာရန်ပါပဲ။အစိုးရတပ်လက်အောက်မှာပြည်သူ့စစ်တွေစီးယုံပိုင်ခွင့်ကို1984နဲ့2008ဖွဲ့စည်းပုံအခြေခံဥပဒေတွေမှာလည်းအသိအမှတ်ပြုထားပါတယ
်လွတ်လပ်ရေးနဲ့အတူကွန်မြူနစ်နဲ့ဂရင်တော်လှန်ရေးပေါ်ထွက်လာတဲ့အတွက်အစိုးရတပ်ဟာလက်နက်ကန်အရသာအဖွဲ့တွေဖွဲ့စည်းရပါတယ်1948မှာဖွဲ့စည်းတဲ့စစ်ဝန်ထမ်းအဖွဲ့ဟာပထမဦးဆုံးသောပြည်သူ့စစ်ဖြစ်ပါတယ်နောက်တော့တဘုံနေနင်းရေးမှာကူညီဖို့အတွက်ပြူစောတီလို့ခေါ်တဲ့ပြည်သူစစ်ကိုဖွဲ့စည်းပါတယ်။ဥနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်အကောင့်ထဲဖော်ချိန်မှာတော့ကာကွယ်ရေးလို့အမိခံတဲ့ပြည်သူစစ်တွေရှမ်းပြည်နယ်မှာခေတ်စားလာပါတယ်။အဲ့ဒီတည်းမှာကိုကန်တရုတ်လော်စစ်ဟန်နဲ့ရှမ်းတရုတ်ခွန်စာတို့ဟာမူရစေးလုပ်ငန်းမှာထင်ရှားကြပါတယ်။စေဆိုးရခင်မှာမြောက်စားခံရတဲ့ပြည်သူစစ်ခေါင်းဆောင်ဟောင်းနေဖြစ်ပါတယ်။လော်စစ်ဟန်တီထောင်တဲ့အေရှားဝေါ်ဟာအချမ်းသာဆုံးကုမ္ပဏီကြီးတစ်ခုဖြစ်လာပါတယ
်စစ်အစိုးရတက်လာတဲ့1988ကစပြီး2009အထိ10နှစ်အတွင်းမှာလက်နက်ကင်တပ်ဖွဲ့ပေါင်း40နဲ့အစိုးရတက်အပြစ်ရသဘောတူချက်တွေလုပ်ပါတယ်ဒီတပ်ဖွဲ့40ထဲမှာတပ်ဖွဲ့ကြီး18ဖွဲ့နဲ့သူတို့စီကခွဲထွက်သွားတဲ့တပ်ဖွဲ့လေး22ဖွဲ့ပါဝင်ပါတယ်ဒီတပ်ဖွဲ့လေးတွေဟာပြည်သူ့စစ်ဖြစ်လာပါတယ်2008အခြေခံဥပဒေအတည်ပြုပြီးတဲ့အခါမှာနေကြဆောင်အဖြစ်အသွင်ပြောင်းခံရတဲ့ပြည်သူ့စစ်အဖွဲ့လေးတွေလည်းရှိပါတယ်။တကယ်တော့အစိုးရတပ်နဲ့ဆက်ဆံပုံကိုလိုက်ပြီးပြည်သူ့စစ်နဲ့နေကြဆောင်ကွဲပြားသွားတာဖြစ်ပါတယ်။အစိုးရတပ်ကလက်နက်ခဲယံစစ်ဝတ်စုံနဲ့ငွေကြေးထောက်ပံ့တဲ့ပြည်သူ့စစ်ဟာစစ်တပ်လက်အောက်ခံနေကြဆောင်တပ်ဖြစ်လာပါတယ်။နေကြဆောင်တပ်23တပ်ရှိပါတယ်။တရင်ပြည်နယ်မှာ16တပ်ရှိလို့အများဆုံးဖြစ်ပါတယ်။
နေကြသောတပ်ဟာအစိုးရတပ်ရဲ့စစ်ဆေးရေးကိုအကူအညီပေးပြီးတိုင်းသာတပ်ဖွဲ့ကိုတိုက်ခိုက်တာမျိုးလည်းလုပ်ပါတယ်။နေကြသောတပ်တစ်ခုမှာအင်အား300ကျော်ရှိပြီးလက်နက်ကြီးတွေကိုလည်းကင်ဆောင်ခွင့်ရပါတယ်။အစိုးရတပ်ကစစ်သည်30နဲ့အရာရှိ3ဦးပါဝင်နေတာဟာနေကြသောတပ်ရဲ့ထူးခြားချက်ဖြစ်ပါတယ်။နေကြသောတပ်ဟာစစ်ကြေးကောက်ယူတဲ့အပြင်စီးပွားရေးလုပ်ငန်းမျိုးစုံလုပ်ကြပါတယ်။ဝိရစေးလုပ်ငန်းနဲ့မကင်းသူလည်းရှိပါတယ်။ပြည်သူစစ်ကတော့အစိုးရတပ်အမိန့်ကိုနာခံပေမဲ့အစိုးရတပ်လက်အောက်ခံမဟုတ်ပါဘူးအင်အားကလည်းအမျိုးမျိုးရှိကြပါတယ်စစ်တီတရားမပြည့်တဲ့အဖွဲ့ရှိသလို4-500အထိရှိတဲ့ပြည်သူစစ်လည်းရှိပါတယ်စစ်တပ်ကလေ့ကျင့်ပြီးလက်နက်ပေးထားတဲ့ရက်ကျေးပြည်သူစစ်တွေလည်းရှိကြပါတယ
်ခြေရွာအုပ်စုတွေမှာရှိတဲ့ရက်ကျေးပြည်သူစစ်ဟာအများဆုံးဖြစ်နိုင်ပါတယ်ခြေရွာအုပ်စု13,000ကျော်မှာပြည်သူစစ်တွေထားဖို့အစီအစဉ်ရှိတယ်လို့လည်းသိရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတည်းပြည်သူ့စစ်အဖွဲ့400နီးပါးရှိတယ်လို့ရှမ်းစံတော်စင်သတင်းဌာနကခန့်မှန်းပါတယ်။စစ်ရုံးကဗိုလ်ချုပ်မောင်မောင်အုပ်စုတွေကတော့ပြည်သူ့စစ်အင်အား8,000ကျော်ရှိပြီမဲ့3,000လောက်သာလက်နက်ကိုင်နိုင်တယ်လို့2010ကပြောကြောင်းသိရပါတယ်။ပြည်သူ့စစ်အင်အားကိုအထူးကြပြောနိုင်သူမရှိတဲ့အတွက်အားလုံးခန့်မှန်းရုံလို့သာလုပ်နိုင်ပါတယ်။အင်အားသင့်ကြီးရှိတဲ့ပြည်သူ့စစ်ကိုငင်းကြိုင်းစင်းလေးပွဲတွေမှာပါဝင်ခွင့်မပြုပါဘူးအသစ်ဖွဲ့စည်းတဲ့လက်နက်ကိုင်အဖွဲ့ဟာနိုင်ငံရေးစင်းလေးပွဲမှာပါဝင်ခွင့်မရှိဘူးလို့မြင်ကြပါတယ်သူတို့ကိုပါဝင်ခွင့်ပေးရင်သူတို့လိုပါဝင်ခွင့်ရအောင်လက်နက်ကိုင်ရင်တို့တိုးပွားလာနိုင်တယ်လို့စင်ကြေပေးကြပါတယ်ဒါပေမဲ့အခြားတိုင်းပြည်တွေကိုကြည့်ရင်ပြည်သူ့စစ်တွေကိုသူ့နေရာနဲ့သူ့သုံးနိုင်ရင်ပြဿနာဖြေရှင်းရမှာအဆင်ပြေတာတွေ့ရတယ်လို့ဂျွန်ဘူကင်နန်ကဆိုပါတယ်ဒါကြောင့်ပြည်သူ့စစ်ပောင်းဝင်တဲ့အခန်းကဏ္ဍကိုအသိအမှတ်ပြုမှလာရေးရှိတင်ကျင်းနိုင်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ
။ဥပုံခင်ရဲ့မြန်မာရေးတုံ့တက်ချက်ဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်လို့မိုဘိုင်းမှာအလွဲတကူနားဆင်နိုင်ပါပြီ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ဒ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese App ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကိုအီးမေးလ်ရေးသားပေးပို့နိုင်ပါတယ
်။ VOA App တွေကို download ရယူနိုင်ပါပြီခင်ဗျာ။အခုတော့တိုင်းရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ထိုင်းခြေဆိုင် Fever Wine တို့သားတွေကစူးစီးတင်ဆက်တာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ထိုးတောင်ပိုင်းရှမ်းပြည်တက်မတော် RCSS SSA နဲ့အစိုးရတက်မတော်တို့တွဲဆောင်ဆွေးနွေးမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကဆောက်လုပ်လူတန်းနဲ့ရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်နေအိမ်150ကျော်ကိုမြန်မာအစိုးရထံကိုလွှဲပြောင်းပေးအပ်ခဲ့တယ်ဆိုတာနဲ့မိုင်းလားအထုဒေတာလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေတာရရှိအောင်ဆက်လက်ကြိုးပမ်းသွားမယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတစ်ဆုတ်နေတဲ့ငင်းချမ်းရေးပူပေါင်းအဖြေရှာဖို့ဆိုပြီး MCA ငင်းချမ်းရေးလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော် RCSS SSA ကနေအစိုးရနဲ့တပ်မတော်ကိုတွားရောက်ဆွေးနွေးမယ်လို့သိရပါတယ်ဇူလိုင်လ17ရက်နဲ့12ရက်နေ့မှာ RCSS ဘက်ကဗိုလ်ချုပ်ပေါင်ခွန်းနဲ့အတွင်းရေးမွန်းနဲ့ဗိုလ်မှူးကြီးဆိုင်ငန်ဦးဆောင်တဲ့ကိုစလေ15ဦးတွားရောက်ဆွေးနွေးမှာဖြစ်ပါတယ်အရေးပေါ်တွေ့ဆုံမှုမဟုတ်ပေမဲ့လက်ရှိငင်းချမ်းရေးအခြေအနေရှမ်းပြည်သူလူထုတွေပူးပေါင်းပါဝင်ဆောင်ရွက်နိုင်ရေးကိစ္စတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ဗိုလ်မှူးကြီးဆိုင်ငန်းကပြောပါတယ် RCSS လိုပဲတခြား NCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့များလည်းအစိုးရနဲ့တပ်မတော်တို့နဲ့တွေ့ဆုံဖို့ရှိကြောင်း KNU အနေနဲ့တော့ဇူလိုင်လ9ရက်နေ့ကငင်းချမ်းရေးကော်မရှင် PC နဲ့ NRPC ရုံးမှာတွေ့ဆုံခဲ့ပြီဖြစ်ကြောင်းသိရပါတယ်
ဒီခိုင်ပြည်နယ်မောင်သုံးမြို့နယ်မှာရှိတဲ့ဒုက္ခသည်တွေအတွက်အိန္ဒိယနိုင်ငံကဆောက်လုပ်လူတန်းနဲ့နေအိမ်150ကျော်ကိုမြန်မာစိုးရဘက်ကိုလွှဲပြောင်းပေးလိုက်ပြီဖြစ်ပါတယ်။အဲ့ဒီနေအိမ်တွေကိုဇူလိုင်လ9ရက်နေ့နနက်ပိုင်းကမောင်သုံးမြို့နယ်နေတတောင်ကြီးပေါ်မှာခန္ဓာပြုလုပ်ပြီးမြန်မာနိုင်ငံဆိုင်ရာအိန္ဒိယတာမတ်ကနေမြန်မာနိုင်ငံလူမှုကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးတောက်တာဝင်းမြအေးနဲ့ဒုဝန်ကြီးဦးစိုးအောင်တို့ကိုလွှဲပြောင်းပေးခဲ့တာပါ။2019ခုနှစ်ကမောင်သုံးမြို့နယ်မှာဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေမှာအိန္ဒိယမျိုးသားတွေပိုင်ဆိုင်တဲ့နေအိမ်တွေအပါအဝင်ဒေသခံရခိုင်မျိုးသားပိုင်နေအိမ်များပြားလဲမိရှုခံရတဲ့အတွက်ဒုက္ခသည်တွေဖြစ်နေဆိုင်ရွာတွေမှာခိုလုံနေရတဲ့သူတွေအတွက်အိန္ဒိယနိုင်ငံကအခုလိုနေအိမ်တွေဆောက်လုပ်လှူဒန်းပေးတာဖြစ်ပါတယ်
။ချင်းပြည်နယ်နဲ့ထိစပ်နေတဲ့စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်အကြားအငင်းပွားမှုဖြစ်ပွားနေတဲ့နယ်နိမိတ်တွေကိုပြန်လည်တတ်မှတ်အတည်ပြုပေးဖို့မြန်မာနိုင်ငံပွင့်လင်းမြင်နာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့ချင်းပြည်နယ်ကတောင်းဆိုလိုက်ပါတယ်။1949ခုနှစ်လောက်ကထားရှိတဲ့နယ်နိမိတ်အပိုင်းခြားကိုတည်ချာကြည့်ပြီးပြည်ထောင်စုအစိုးရ၊ပြည်နယ်အစိုးရနဲ့တပ်ဆိုင်ရာတိုင်းဒေသကြီးအစိုးရအဖွဲ့တို့ကပြန်လည်တိုင်းတာပြီးတတ်မှတ်ပေးဖို့ဇူလိုင်လ4ရက်နဲ့5ရက်နေ့ကတီတိမ်မြို့မှာကျင်းပတဲ့အရက်ဖက်မဟာမိတ်အဖွဲ့ချင်းပြည်နယ်အလုံအမှုဆောင်အစည်းအဝေးကတောင်းဆိုလိုက်တာပါ။နယ်နိမိတ်ကိစ္စနဲ့ပတ်သက်လာရင်ပြည်သူတွေအကြားအငင်းပွားမှုတချို့ရှိနေပြီးလူမျိုးရေးစာနယ်ကိစ္စတွေမဖြစ်ပွားစေဖို့ယခင်ကရှိခဲ့တဲ့အထောက်အထားတွေနဲ့အတူအသေးချာပြန်လည်ဖော်ထုတ်သင့်တယ်လို့အဲ့ဒီအဖွဲ့ကတာဝန်ခံကိုထွားတော်ကပြောပါတယ်
။ခွဲထွက် DGPA တပ်ဖွဲ့ဝင်3ဦးတပ်မတော်ထံမှလက်နက်ချလင်းဝင်မှုမှာလှုပ်ရှားမှုတရားဖြစ်တယ်လို့ခွဲထွက် DGPA အဖွဲ့ကနေညှင်းချက်ထုတ်ပြန်လိုက်ပါတယ်။စူရန်လာ6ရက်နေ့ကခွဲထွက်တီကီအဖွဲ့ကနေဂလူထူဝါတပ်မစစ်ကြောင်းမှုဘုံမှုအစီရှိဦးစီးတဲ့အဖွဲ့ဝင်3ဦးကနေကွန်ကရစ်မြို့အမှတ်69ခြေလျင်တိုင်ရင်ထံလက်နက်ချလေးဝယ်ရာမှာပါဝင်တဲ့ဘုံမှုစုစုကလည်းမသိရှိကြောင်းခွဲထွက်တီကီပြည်ခေါင်းဆောင်ဘုံမှုကြီးစောဆန်းအောင်ကပြောပါတယ်ခွဲထွက်တီကီပြည်အဖွဲ့ဟာ IC လက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော်တီကီပြည်အဖွဲ့ကနေထုတ်ပယ်ခြင်းခံစားရတဲ့စာမှုတွေစုပေါင်းပြီးတော့ပြန်လည်ဖွဲ့စည်းထားတဲ့အဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ်
ရင်းချမ်းပြည်စင်မှာပါဝင်နေကြတဲ့မွန်အဖွဲ့အစည်းတွေကပြည်ထောင်စုငင်းချမ်းရေးဆွေးနွေးပွဲမှာပါဝင်တဲ့ကဏ္ဍကြီး၅ရပ်အတွက်မော်လမြိုင်မြို့မှာဇူလိုင်လ၅ရက်နေ့ကနေ့ရက်တာဆွေးနွေးပွဲကျင်းပခဲ့ပါတယ်။ MCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်မွန်ပြည်သစ်ပါတီမွန်ညင်ညွတ်ရေးပါတီ
MUP、莫恩叶佩、卢木佩、斯瑞，特别评价新瑞内尼评价超过标准，包围内各自的阿塞焦噶，带有新瑞开达话，人家一批神马包围内内蒙斯特好大队内内，但内阿龙阿丹达少内，人家一新瑞波瑞马萨丁开马，就定变成内内阿库鲁对上加拉鲁，蒙别特巴的尼评价超过标准，康桑内汉达本开阿标巴嘞，内阿一龙中一西波瑞卢木一米亚内特巴瓦巴文件萨嘞，加纳吉阿亚马包围新瑞内面不过瑞个月前哒，萨拉瑞伊拉比苏布对大文开会哒。
ชั้นยืนในเมียวพันธ์ที่ยุ่งยามาเนื้อสัตว์ตัวมาหน้าที่เต็มเต็มเฟ้กูตัวเป็ดช้างอันนี้ไปไล่เจ้าด้วยหน้าสัตว์ต่างดูดีเนี่ยติดตีแตงด้วยแค่จูนี่ยาบาร์เลยตัวสุยานี่เนี่ยเมียมันเองก็สุยานเนี่ยอเมริกาทัวร์เลยติดตีวันละสิบมิลลิเมตรพยานดีตัวขวานดีตัวยัดดีสีดีนิ่งดีแรงชีดีเจ้าหมาดีเนี่ยเหม็นกูตีดูกระดาษเต็มเต็มเฟ้กูเบบีหน้าที่ป่าวเองจานเนี่ยตีหน้าอารมณ์กูตัวก็คนทานาก็ส่งล่ากระสัตย์มีไปเป็นแค่ ုမူဆယ်တရငါးမှန်ကုံတွင်ရေးဆောင်တာဝန်ခံညွန်ကြားရေးမှုချုပ်ဦးတင်ရဲဝင်းကပြောပါရယ
်အခုသတင်းလွှာတွေဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာအထူးဒေသလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသရရှိအောင်ဆက်လက်တိုးပန်းသွားမယ်လို့မိုင်းလာခေါင်းဆောင်တွေကနေငင်းချင်းရင်နှစ်30ပြည့်အခမ်းအနားမှာပြောဆိုခဲ့ပါတယ်။ပြည်တော်စုကနေခွဲမထွက်တဲ့တိုင်းရင်းသားကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုတောင်းဆိုခဲ့တာပါ။အာမီရဲ့စူးစီးချက်ကိုနိုင်ကုန်းအင်ကနေတင်ဆက်ပြီးသွားမှာပါ
။ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသလေးရဲ့အဓိကရည်မှန်းချက်ဟာတိုင်းရင်းသားကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်စီဆောက်သွားမယ်လို့စွန်လအခုမှကျင်းပခဲ့တဲ့ငင်းချင်းရင်နှစ်30ပြည့်အခမ်းအနားမှာအထူးဒေသလေးဥက္ကဋ္ဌဦးဆိုင်လင်းကပြောဆိုခဲ့ပါတယ်1989ခုနှစ်က BSC NDAA မိုင်းလာဖွဲ့နဲ့အစိုးရတို့အပြစ်ရဆိုင်ပြီးနောက်မိုင်းလာစီလူနံပန်းစတဲ့ဒေသ၃ခုကိုစုပေါင်းပြီးတော့ရှမ်းပြည်နယ်ရှေ့ပိုင်းအထူးဒေသလေးဖြစ်အစိုးရကသတ်မှတ်ပေးခဲ့တာပါအဲ့ဒီဒေသ၃ခုကိုကိုပိုင်အုပ်ချုပ်ရေးရဒေသမျိုးရရှိအောင်1993ခုနှစ်ကတည်းကတောင်းဆိုခဲ့တယ်လို့လဲမိုင်းလာဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးခမ်းမောင်ကဆိုပါတယ်
ကျွန်တော်တို့93ကနေစပြီးတော့ဒီကနေ့အထိကျွန်တော်တို့ရဲ့တောက်ဆူချရတာပဲနိုင်ငံရေးမှချက်ကျွန်တော်တို့ကပြည်တော်စွန့်နဲ့ခေါ်ထွက်ဖို့ပြည်နယ်တောင်းဖို့ဟုတ်လားဗာဒီသားတရားကျွန်တော်တို့မှမရှိဘူးကျွန်တော်တို့တောက်ဆူချနိုင်ငံရေးမှချက်တော့တိုင်းနာကိုပါချုပ်ခွဲနေစားဒေသပေါ်ကတိုင်းနာကိုပါချုပ်ခွဲရဒေသပေးပါကျွန်တော်တို့တောက်ဆူချအဲ့ဒါဖြစ်တယ
်မိုင်းလာဒေသအပြင်မွတ်ဒေသတွေဖွံ့ဖြိုးတိုးတက်ရခြင်းဟာလေရခိုင်စစ်ဆေးရလက်ထက်1989ခုနှစ်မှာအပြစ်ခံရစေးရရယူပြီးနောက်တိုက်ပွဲတွေပြန်လည်ဖြစ်ပွားခြင်းမရှိအောင်ထိန်းထိန်နိုင်ခြင်းတွေကြောင့်ဖြစ်တယ်လို့တိုင်းနာခေါင်းဆောင်တချို့ကပြောပါတယ်။ကရင်မျိုးရားစည်းရုံး KNU KNU ဘူအမြဲတမ်းကော်မတီဝင်မန်းငိမ့်မွန်ကတော့
မင်္ဂနဲ့ policy တခုကိုချမှတ်နိုင်လို့အပြစ်ခံရစေးကိုထိန်းထားနိုင်တယ်ညဉ့်ညံရေးကိုရှေ့ရှုနိုင်တယ်လို့ပြောလို့ရတာပေါ့။မင်္ဂနဲ့ policy တရားမရှိဘဲနဲ့ဒါရည်ရှိသွားလို့မြောက်
မိုင်းလာဖွဲ့ကနေကိုပိုင်အုပ်ချုပ်ရစီတန်းတောင်းဆိုတဲ့အပေါ်မှာတိုင်းတားရေးဆောက်ကြီးလိမ့်လာသူဥမ္မော်မောင်စိုးကခုလိုအမြင်ရှိပါတယ
်သူတို့ကတော့လောလောဆယ်မှာတော့ဒီမိုင်းလာဒေသဆွဲမှာရှိတဲ့ဒီရှမ်းအခါလွယ်ကုကန့်စသဖြင့်ပေါ့အတိုင်းသားလူမျိုးစုရဲ့ကိုပိုင်အုပ်ချုပ်ရေးဒေသတရားဖြစ်လို့ရှင်ပါတယ်အဲ့တော့ဒီနယ်မြေသတ်မှတ်ရေးနဲ့ပတ်သက်ပြီးတော့အစိုးရကဘယ်လိုစဉ်းစားမလဲရှမ်းပြည်နယ်အနေနဲ့ကဘယ်လိုစဉ်းစားမလဲဆိုတာကတော့အရေးကြီးတဲ့ကိစ္စလို့ထင်ပါတယ်
အလားတူဧပြီလအတွင်းမှာကျင်းပခဲ့တဲ့အထူးဒေသနဲ့ဝက်ပြည်သွေးစည်းညီညွတ်ရေးဖွဲ့ကလည်းအဖွဲ့ရဲ့နှစ်30ပြည့်အခမ်းအနားမှာဝက်ပြည်နဲ့တိစောက်ဖို့အတွက်ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ
ဆက်ပြီးတော့ငင်းချင်းကြီးလုပ်ငန်းရှင်တွေမှာပုံမဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးရှမ်းပြည်နယ်နဲ့ကချင်းပြည်နယ်ဘက်မှာအခြေစိုက်တဲ့စစ်တိုင်းဒေသကြီး၅ခုမှာလာမယ့်ဩဂတ်လကုန်အထိအပြစ်ခတ်ရေးဆေးရေးကာလတိုးမြင့်ကြောင်းတပ်မတော်ကနေထုတ်ပြန်လိုက်ပါတယ်ဒီအပေါ်တိုင်းသားငင်းချင်းကြီးတူပတ်နေတဲ့သူတွေဘလို့အမြင်ရှိနေပါသလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်တမတော်ကဩဂုတ်လကုန်အထိအပြည့်ရသက်တမ်းနှစ်လထပ်တိုးလိုက်တာဟာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးရေးတွေဆက်လက်ဖြစ်ပေါ်လာနိုင်မယ်လို့ယူဆကြောင်းကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာသူးကျန်ကအခုလိုပြောပါတယ်
ဒီခါရစီတပ်တော်ကနလတ်ဩဂတ်30ရက်နေ့ထပ်တိုးလိုက်တာတဘောကတိစုဆွနေရဆက်တုပ်သွားဖို့အကြောင်းရှိတဲ့အတွက်ကြောင့်တို့ဒီပြခါရစီရကိုထပ်တိုးလိုက်တာဖြစ်တယ်
Aladu, Soyane, Tamarobeka, a sobu yisentare, bilateral sajamujangule, Yap by Mohammed, a poily wene, John La Donsa Yene, Twisan Wema, be a carelule, a soyan yin chani, jambi poku, Laman Shiga, Biovari.
ဒီနေ့ဘုံတွေအပူပူတွေပြလိုက်ကြတယ်ရှိတယ်အဲ့ဒါတွေလာမယ်တစ်ပတ်သုံးပတ်အလောက်မှာတစ်ဆယ်ဟာလည်းဖွဲ့နေတယ်သူတို့အဲမှာအင်းရှင်လေးကြီးမှာသူ့အကူလည်းဖွဲ့တယ်ကျန်ရှင်လေးနိုင်မျိုးပြောလဲမှာလက်ရှိငင်းချမ်းရေးလုပ်ငန်းစဉ်မှာတည်ဆောက်နိုင်တဲ့အခါမှာအလိုလိုဖြည့်ရှင်းပြီးသားဖြစ်သွားလိမ့်မယ်လို့ KNU ကရင်မျိုးသားအစည်းအရုံးဗဟိုကမတီဝင်ဗဒုမန်းကြီးမောင်ကအခုလို
ကျွန်တော်တို့တိုင်းသားတွေလိုချင်တဲ့တမရဝါလိုချင်တဲ့အစိုးရလိုချင်တဲ့ဖက်ဒရယ်အစိုးရဖက်ဒရယ်ပုံစံတမရဝါအစိုးရကိုပြည်ပြောင်းဖွဲ့စည်းလို့ရှိရင်တခုပြီးတော့တမရဝါအလိုလိုဖြစ်ရှင်ပြီးတာဖြစ်သွားမယ်။တမရဝါအနေနဲ့ဒေတာကန်ပိုင်းရင်းသားပြည်သူတွေရဲ့ငြိမ်းချမ်းရေးအပေါ်မျှော်လင့်ခြင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပုံမဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးတော့ရှမ်းပြ
ကျွန်တော်တော့စေရနေမှာတမတော်ကားခွေရေးဦးစီးကျောင်းရုံးကထုတ်ပြန်လိုက်တာပါဒါပေမဲ့လည်းမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တအံပလောင်တပ်ဖွဲ့ DNLA ဖွဲ့တွေနဲ့တော့တိုက်ပွဲတွေကြိုးစားဖြစ်နေစေချင်နေမှာရှိနေပါတယ်မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တွေမှာဝါမိုင်းလာနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့ကပြည်내အစီအပြည့်အစုံရေးဘိုင်းနဲ့ထွေးစားကြောင့်ရေးထိုးနိုင်ခဲ့ပြီးကချင် KIO တအံပလောင် DNLA ကိုကအMNDAA နဲ့ရခိုင်တပ်မတော် AA လေးဖွဲ့တို့ကတော့လက်မှတ်မရေးထိုးနိုင်ပါဘူးရှင်
ဒီစောနေတဲ့ငင်းကြိုင်းပူပေါင်းအဖြေရှာဖို့ဆိုပြီး NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်အစီအစ်အက်စ်အေကနေအစိုးရနဲ့တပ်မတော်ကိုဆွေးနွေးမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကဆက်လုပ်လူသားနဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကဒုက္ခသည်တွေအတွက်နေအိမ်920ကျော်ကိုမြန်မာအစိုးရထံလွှဲပြောင်းပေးခဲ့ပါတယ်။ကရုဏာရှင်တို့အခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတို့
ဒီနေ့ကျွန်တော်တို့ကပြောပြပေးမှာပါ။
Homosi le chaga pjadame British Union and Timorzingo, Ian Demoriga, Chapia and Tabu Chuban et al, pretending at the Nivea Pulai Pare, Nasha Pigere, Ian Timor Tonsingaro, British Sidemorzinga, three Pigger Vienna, Lesha Dore Jolly, Jinjama, Popia Girava, Ian Tolani Pisanto Pogaro, pretending a yes to Suchaku, Ninsan Girava, Ian Suya Abo, Fast Rind and Navarro, Kinet Timori, Poma Town Ugera, Pipi, Pibaga Timori, Tusvin, Precia Timorine, Totana, Zodiam Sija, Popia Gavare, Britinka Way, Winigaro, Dignity Apo, Suin Yone, Timamuri, Yoba, Chuamule, Ian Nangu, Taitung Girava. American Piazua, Ian Possiwa, Yatanka Yimurigo, Machagama Tisa, Tumin Tomejo, American Tomatone Tranga, Jochala Pare, American Chamata Yu Tankamurijo, Ian Yukria, Sisian Sanya, the Botu Yimurigo, Ian Becca Chupabi, a check in yellow, American Becca, Susan Yimabe, the Naga Tankamuri, Tumi Mejo, Menirungabe, Tama Chinya, Josuletava. American Piazuma, Senator J, the Gonzi Koyama, Mangana Homo, Sula Mimu, Tetumu, the Matone Tranga,
တမအမိန်နဲ့ဒီကနေ့ထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။အင်ဂျီရောမှာသကောင်းစင်းနဲ့နိုင်ငံသားဆိုင်ရာကိစ္စတွေကိုဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ပြောဆိုရှိခဲ့ချိန်မှာအမိန်ကိုကြေညာမယ်လို့လည်းခန့်မှန်းရပါတယ်။နှစ်ပေါင်း 80 ဒီနေ့အချင်းချုပ်ကိုကွန်လွင်ဦးကပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။တမိုင်းဆိုင်ရာအင်ဂျင်နီယာရောစစ်ရစ်ဖရန်ကလင်ဖြစ်ပါတယ်။ VOA မအမေရိကန်တန်ညပင်မြန်မာသားအစီအစဉ်ကိုည9:00နာရီစနေနေ့အထိလိုင်းတို့မီတာ32လေးဆယ်50တိတိုကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ရှင်မြန်တဲ့တို့ကမြန်မာပြည်သူပြ
This program has come to you from the Voice of America, Washington.